Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA အမေရိကန်တန်ကနေ2022ခုနှစ်ဇူလိုင်လ6ရက်ဗိုလ်တပူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတိုတာ1925နဲ့32တို့ကနေဓာတ်ရထုတ်လွှင့်ပေးနေပါပြီရှင်ရုပ်တံကပါရှုစားနိုင်ကြပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မစုမောင်ကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
။ကျွန်မကတော့စုမြတ်မောင်ပါရှင်။အမေရိကန်ပြည်ထောင်စုရှီကာဂိုမြို့မှာလွတ်လပ်ရေးနေတော်ကခုနှစ်ဦးထက်မနည်းသေဆုံးအောင်ဖြစ်ခတ်ခဲ့တဲ့တပ်နက်သမားကိုဒီနေ့ပထမဆုံးအကြိမ်ရုံးထုတ်မှာဖြစ်ပါတယ်။ဗြိတိန်မှာဗန်နာယေးဝန်ကြီးအပါအဝင်ထိတ်တန့်ဝန်ကြီးတချို့နှုတ်ထွက်သွားခဲ့ပေမဲ့သူ့အနေနဲ့ယာရုကနေဆင်းပေးမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးရဲ့အာရှခီးစင်မှာတော့ဦးစားပေးဆွေးနွေးမဲ့ကိစ္စတွေထဲမှာမြန်မာအရေးပါဝင်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောကြားခဲ့ပါတယ်။အခုလိုထိတ်တန့်ရောက်သတင်းတွေကိုဥတီမောင်စန်းနဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူဒီညမှာတင်ဆက်ပေးမယ်။ပို့တဘူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဒီကနေ့ဇူလိုင်လ6ရက်နေ့မနက်ပိုင်းမှာကယားပြည်နယ်လွိုက်ကော်မြို့နယ်လောပီတာကျေးရွာဘက်ကိုစစ်ကောင်စီတပ်တွေကလေကြောင်းနဲ့တိုက်ခိုက်နေပါတယ်။
ဒီကွယ်လို့တော့သူတို့နေကြောပြကူစစ်တီးတမကဘောစစ်ရောမြေတီကလည်းနေကြပြကူလို့တဲ့ဟုတ်တယ်မနေ့ဆုံးမှကတည်းကဒီနေ့ဆက်မနိုင်တနိုင်ကြည့်ပါလေတချို့ရော်တွေတော့ဆက်ပြီးသေးချော်လို့ရှိတယ်
ရောပီတာကျေးရွာဘက်မှာကရင်နီတက်တဲ့စစ်ကောင်စီတက်တို့ကြာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုကရင်နီအမျိုးသားကာကွယ်ရေးတက်ပြန်ကြားရေးတာဝန်ခံပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူကချင်ပြည်နယ်ဖားကံမှာတော့ရဲတပ်ဖွဲ့ဝင်6ဦးကို KIA တက်နဲ့ PDF ဖူပေါင်းတပ်ဖွဲ့တွေကဖမ်းဆီးထိန်းသိမ်းထားပါတယ်ချင်းပြည်နယ်လိုင်လင်းမီနဲ့မတူပီမှာတော့စစ်ကောင်စီတက်နဲ့ချင်းကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားနေပါတယ်စစ်ကောင်စီတပ်ကအကြီးအကျယ်နယ်မြေရှင်းလင်းနေတဲ့သခိုင်းတိုင်းနဲ့ကအင်တာနက်မိုဘိုင်းဖြတ်တောက်ခံရတဲ့နောက်ဆက်တွဲအကျိုးဆက်တွေအကြောင်းနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခုရေဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ဥတမောင်တန်းတို့ပြောပြပေးကြပါလိမ့်မယ်ရှင်
အမေရိကန်ပြည်ထောင်စုရှီကာဂိုမြို့မှာလွတ်လပ်ရေးနေ့တွင်ကခုနှစ်ဦးထက်မနည်းသေဆုံးအောင်ဖြစ်ခတ်ခဲ့တဲ့တပ်နက်သမားကိုအာမခံမပေးဖို့အတွက်တရားသူကြီးကိုရှောက်ထားမယ်လို့ပြစ်ခတ်မှုဖြစ်တဲ့နေရာကထိတ်တန့်အစိုးရရှိနေကပြောကြားလိုက်ပါတယ်။လူသက်မှုခုနှစ်မှုနဲ့အမှုဖွင့်ခံထားရတဲ့အသက်22နှစ်အရွယ်တပ်နက်သမား Robert Crimo ကိုဒီကနေ့ပထမဆုံးအကြိမ်ရုံးထုတ်မှာဖြစ်ပါတယ်။ခုနှစ်ဦးသေဆုံးခဲ့ပြီးတော့30ကျော်ဒဏ်ရာရခဲ့တာနဲ့ပတ်သက်လို့တပ်နက်သမားအပေါ်နောက်ထပ်အမှုတွေနဲ့တရားစွဲဖို့ရှိတယ်လို့ Lake County ရဲ့ပြည်내ဥပဒေရုံးရှေ့နေချုပ် Eric Reinhardt ကပြောပါတယ်တနက်သမားကိုအာမခံမပေးဖို့လဲတရားသူကြီးကိုသူလျှောက်ထားမယ်လို့ရှေ့နေချုပ်ကပြောကြားခဲ့ပါတယ်ဇူလိုင်လ4ရက်နေ့တုန်းက Highland Park ရပ်ကွက်မှာလွတ်လပ်ရေးနေ့အခမ်းအနားခြိတက်ပွဲတွေစတင်ချိန်မှာခေါင်းမိုးတစ်ခုပေါ်ကနေတနက်သမားက AR-15 လို့ပြင်အားဖြင့် rifle တနက်တနက်နဲ့အချက်ပေါင်း80ကျော်ပစ်ခတ်ခဲ့တယ်လို့ Illinois ပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်ပစ်ခတ်ခဲ့ပြီးတဲ့နောက်တနက်သမားဟာအမျိုးသမီးတယောက်လိုဝစ်ဆင်ပြီးတော့ထွက်ပြေးခဲ့ပါတယ်နိုင်ပိုင်းကြာမှာပဲတနက်သမားရဲ့ကားကိုရဲတွေတွေ့ရှိပြီးဖမ်းမိခဲ့တာဖြစ်ပါတယ်လက်ရှိတရားစွဲထားတဲ့လူတက်မှုခုနှစ်မှုမှာအပြစ်ရှိတယ်လို့တွေးရှိရင်တော့ခရီမိုအနေနဲ့အယူခံမရှိထောင်ဒဏ်တသက်ကြားခံရမှာဖြစ်တယ်လို့ Lake County ရဲ့ပြည်내ဥပဒေရုံးချုပ်ဥပဒေရုံးရှေ့နေချုပ်ကပြောပါတယ်အမေရိကန်ပြည်ထောင်စုမှာတနက်ကင်ဆောင်ခွင့်တင်းကျပ်ရေးအခြေအတင်အငင်းခုံမှုတွေဖြစ်နေချိန်မှာပဲအများပြားတည်ဆုံတဲ့တနက်ပစ်ခတ်မှုတွေဇက်တိုက်ဆိုသလိုဖြစ်ခဲ့ပါတယ်ရှင်
မြန်မာစစ်ကောင်စီကိုအပြင်းထန်ဆုံးရှုတ်ချပြီးစစ်ကောင်စီရဲ့ဝင်ငွေလမ်းကြောင်းတွေကိုဖျက်တောက်ရေးအတွက်ဆက်လက်ပြင်အားဖေးဖို့G20 အစည်းအဝေးဟာအမေရိကန်နိုင်ငံသားရဲ့ဝင်ကြီးအတွက်အခွင့်အလမ်းတစ်ရပ်ဖြစ်တယ်လို့အမေရိကန်လက်ထောက်နိုင်ငံသားရဲ့ဝင်ကြီးကအင်ကာနီကပြောပါတယ်။ဝင်ကြီးဘလင်ကန်ရဲ့အင်ဒိုနီးရှားထိုင်းနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးသတင်းတော်တွေကိုပြောကြရမှာမစ္စတာဒန်နီယယ်ခရစ်တန်ပင်ဘရင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ G20 ခေါ်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးအစည်းအဝေးနဲ့ဗေးဒိုက်အစည်းအဝေးတွေမှာမြန်မာဟာတိတိသားသားဆွေးနွေးစရာအကြောင်းတစ်ရပ်ဖြစ်ပါလိမ့်မယ်လို့အမေရိကန်လက်ထောက်နိုင်ငံသားရဲ့ဝင်ကြီးကဆိုပါတယ်။စစ်ကောင်စီကြောင့်လူ2000ကျော်သေဆုံးခဲ့ပြီးအိုးပြစ်အေးပြစ်ထွက်ပြေးကြရသူ9000ကျော်ရှိနေတာကိုလည်း Mr. Clinton Brink ကအသိမှတ်ပြုပြောကြားသွားပါတယ်။အာဆီယံမိတ်ဖက်တွေနဲ့အတူသဘောတူညီချက်9ရပ်အကောင့်ထဲပေါ်ရေးကိုလည်းဆက်လက်မြင့်တင်စောသွားမယ်လို့လည်းလက်ထောက်နိုင်ငံရေးဝန်ကြီးကပြောပါတယ်။ထိုင်းနိုင်ငံခီးစင်မှာလည်းမြန်မာနိုင်ငံအရေးဟာအရေးကြီးတဲ့ဆွေးနွေးစရာအကြောင်းအရာဖြစ်တယ်လို့လက်ထောက်နိုင်ငံရေးဝန်ကြီးကဆိုပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအတွက်အလို့တူလောက်ကြရမှာထိုင်းနိုင်ငံဟာအမေရိကန်ရဲ့အရေးကြီးတဲ့မိဖက်ဖြစ်ပါတယ်လို့ပြောပါတယ်။ဒါ့အပြင်ဒုက္ခရောက်နေတဲ့ပြည်သူတွေကိုနေဆက်ဖြတ်အကူအညီပေးရေးအတွက်ထိုင်းနိုင်ငံကလှုပ်ဆောင်နေတာကိုလည်းအမေရိကန်နိုင်ငံသားဝင်ကြီးကအတိအမှတ်ပြုပြောကြားမှာဖြစ်တယ်လို့လက်ထောက်နိုင်ငံသားဝင်ကြီးကဆိုပါတယ်။ ဂျီ20 ရဲ့ဗေဒအစည်းအဝေးမှာတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ကတွေ့ဆုံဖို့ရှိပါတယ်။
ဗြိတိန်မှာ ဗန်နာယီဝန်ကြီးအပါအဝင်ထိတ်တန်းဝန်ကြီးတချို့နှုတ်ထွက်သွားခဲ့ပေမဲ့အတုပ်အနေနဲ့ယာရုကနေနှုတ်ထွက်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ဝန်ကြီးချုပ်တက်ရောက်တဲ့ဒီကနေ့ပါလီမန်စည်းဝေးမှာဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကသူ့အပေါ်ပြည်သူပေးထားတဲ့တာဝန်ကိုဆက်လက်ထမ်းဆောင်သွားမယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။ ချမ်းမာယီဝင်ကြီးစာကျစ်ဂျာဗစ်နဲ့ဗန်နာယီဝင်ကြီးရီရှိဆူနက်တို့အင်္ဂါနေ့ရုံးကရုတ်တရက်80နှုတ်ဆက်နှုတ်ထွက်သွားခဲ့ပြီးတဲ့နောက်ဝင်ကြီးချုပ်ကအဲ့ဒီတာဝန်နေရာတွေမှာအစာထိုးခန့်အပ်မှုတွေကိုချက်ချင်းလုပ်ခဲ့ပါတယ်။အီရန်နိုင်ငံကနေဗြိတိန်ကိုမိသားစုနဲ့အတူကလေးဘဝမှာရောက်ရှိအခြေချခဲ့ပြီးတော့အောင်မြင်တဲ့စီးပွားရေးသမားဖြစ်လာသူကတ်လူမျိုးနာဒင်ဇာဟာဝီကိုဗ င်အတွက်လွှတ်တော်အမတ်တရကိုဒီနှစ်ဆန်းပိုင်းကဝန်ကြီးချုပ်ဂျွန်ဆန်ကခန့်အပ်တာဝန်ပေးခဲ့မှုနဲ့ပတ်သက်ပြီးတော့အခုလိုကက်ဘိနက်ဝန်ကြီးတွေနှုတ်ထွက်ခဲ့ကြတာပါ။အဲဒီလွှတ်တော်အမတ်ဟာလိမ်မိုင်းဆိုင်ရာမတော်မတရားလုပ်ဖို့ရဲလို့ဆွဆွဲမှုတွေရှိနေတဲ့ကြားဝန်ကြီးချုပ်ကတာဝန်ပေးခဲ့တာပါ။သူဆုံးဖြတ်ချက်မှားယွင်းခန့်အပ်ခဲ့တာဖြစ်တယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကအင်္ဂါနေ့ကတောင်းပန်ခဲ့ပြီးမကြခင်မှာပဲကျန်းမာရေးနဲ့ဗန္ဓာရေးဝန်ကြီးတို့နှုတ်ထွက်စာတင်ခဲ့ကြတာဖြစ်ပါတယ်။ဒီနေ့ပုံထုံးနေ့မှာလည်းပညာရေးဝန်ကြီးဝီလ်ကွင်စီနဲ့အငယ်တန်းဝန်ကြီးတယောက်နှုတ်ထွက်သွားခဲ့ပါတယ်။ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်အပေါ်လူထုထောက်ခံမှုကြားဆင်းနေတယ်လို့သူရာထူးကနေဆင်းပေးဖို့အတိုက်အခံတွေတောင်းဆိုနေချိန်မှာပဲအခုလိုကက်ဘိနက်ဝန်ကြီးတွေနှုတ်ထွက်နေကြတာဖြစ်ပါတယ်။ဝင်ကြီးချုပ်အပေါ်အယုံကြည်ရှိမရှိအာဏာရ Conservative Party လွှတ်တော်အမတ်တွေကြားဂျွန်လာကမဲခွဲဆုံးဖြတ်မှုမှာတော့ဝင်ကြီးချုပ်အနိုင်ရခဲ့ပါတယ်ရှင်
။ရုရှားကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ကြောင့်လွန်ခဲ့တဲ့24နာရီအတွင်းမှာအရသား5ယောက်တိဆုံးခဲ့ပြီး21ယောက်ဒဏ်ရာရှိခဲ့တယ်လို့ Ukraine ရှေ့ဘက် Donetsk ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။ Avdiivka, Sloviansk, Krasnogorivka, Kurakov မြို့တွေမှာလူတွေတိဆုံးထိခိုက်ခဲ့တာဖြစ်တယ်လို့Pablo Karen Lenko က Telegram လူမှုစာမျက်နှာမှာတင်ထားပါတယ်။ Sloviansk မြို့အင်္ဂါနေ့ကလက်နက်ကြီးတွေနဲ့အကြီးအကျယ်ပစ်ခတ်ခဲ့တယ်လို့မြို့တော်ဝင် Vadim Lyak ကပြောပါတယ်။ Kharkiv Luhansk ပြည်နယ်ကို Russia ကသိမ်းပိုက်လိုက်ပြီးတဲ့နောက် Donetsk ပြည်နယ်ရဲ့အတွင်းပိုင်း Sloviansk နဲ့ Bakhmut မြို့တွေကို Russia ကဆက်လက်တိုက်ခိုက်နေတာဖြစ်ပါတယ်။ Donetsk ပြည်နယ်ရဲ့တဝက်ကိုလည်း Russia ကထိန်းချုပ်ထားပြီးဖြစ်ပါတယ်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505နေပြီးတော့ထိုးလင်းပေးနေပါခင်ဗျာ
ဇူလိုင်လ6ရက်ပုတ်ထိုးနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ဩစတြေးလျနိုင်ငံနဲ့စင်ကာပူနိုင်ငံကြားမှာမဟာဗျူဟာမြောက်အပြန်အလှန်ယုံကြည်မှုခိုင်မြဲကြောင်းပတ်တာခဲ့ကြပြီးတော့ကာကွယ်ရေးရောင်းလိုအားပြက်လက်မှုတွေကိုပြန်လည်ဖြေစည်းနိုင်ရေးအပါအဝင်ပူးပေါင်းဆောင်ရွက်မှုပုံမခိုင်မအောင်လုပ်မယ်ကတိပြုခဲ့ကြပါတယ်။နိုင်ငံကြားဥပဒေအတိုင်းလိုက်နာကျင့်သုံးတဲ့စနစ်အပေါ်တန်ဖိုးထားမှုကိုအခြေခံပြီးတော့ဩစတြေးလျနိုင်ငံကစင်ကာပူနိုင်ငံနဲ့ပို့ပြီးတော့အနီးကပ်လက်တွဲဆောင်ရွက်သွားမယ်လို့စင်ကာပူနိုင်ငံရဲ့ဝန်ကြီး Vivian Balakrishnan နဲ့တွေ့ဆုံချိန်မှာဩစတြေးလျနိုင်ငံရဲ့ဝန်ကြီး Penny Wong ကဒီကနေ့ပြောကြားခဲ့တာဖြစ်ပါတယ်။
The new Australian government has made very clear we see our future in this region. We see our security in this region. That is why we will bring
ဒီဒေသတွေမှာ Australia နိုင်ငံရဲ့အနာဂတ်နဲ့လုံခြုံရေးအတွက်မျှော်လင့်ချက်ရှိတယ်ဆိုတာကို Australia အစိုးရတက်ကရှင်းရှင်းပြောထားပြီးဖြစ်တာကြောင့်ဒီဒေသတွေနိုင်ငံတွေနဲ့ပုံမခိုင်မာတဲ့ဆက်ဆံမှုပူးပေါင်းဆောင်ရွက်မှုတွေလုပ်နေတာဖြစ်တယ်လို့နိုင်ငံသားရဲ့ဝန်ကြီး Penny Wong ကပြောကြားခဲ့တာပါဥပဒေတွေအတိုင်းလိုင်းနာအုပ်ချုပ်တဲ့နိုင်ငံမျိုးငြိမ်းချမ်းတည်ငြိမ်သာယာဟောပြောပြီးတော့ချုပ်ချာကိုလေးစားတဲ့နိုင်ငံမျိုးကိုလိုလားတဲ့အတွက်စင်ကာပူနိုင်ငံနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ဝန်ကြီးဟွမ်းကပြောကြားခဲ့ပါတယ်။ကိုဗစ်ကရောဂါကြီးနဲ့စိန်ခေါ်မှုကြားကနှစ်နိုင်ငံကြားမှာဆက်ဆံရေးတည်မြဲခဲ့ကြောင်းနဲ့ရောင်းလိုအားပြက်လက်မှုတွေကိုပြန်လည်ဖြည့်ဆည်းနိုင်ဖို့အတွက်နှစ်နိုင်ငံအတူဆောင်ရွက်ပြီးတော့အနာဂတ်စိန်ခေါ်မှုတွေကိုအတူကျော်လွှားသွားမယ်လို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီး Vivian Balakrishnan ကလည်းပြောကြားခဲ့ပါတယ်။စင်ကာပူနိုင်ငံဟာအရှိတောင်အရှာမှာဩစတြေးလျနိုင်ငံရဲ့အကြီးဆုံးကုန်သွယ်ဖက်နိုင်ငံဖြစ်တယ်လို့ယင်းနှိမ့်နှံမှုအများဆုံးနိုင်ငံလည်းဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာဖြစ်လို့ပဲ G20 နိုင်ငံသားရဲ့ဝန်ကြီးများစီဝေးပွဲမတက်ခင်မှာဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးဟာစင်ကာပူနိုင်ငံကို၂ရက်ခရီးနဲ့ရောက်ရှိနေတာဖြစ်ပါတယ်ရှင
်။အင်္ဂါနေ့ကဂျပန်နိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့တိုင်ဖွန်းမုန်တိုင်းအဲရီကြောင့်နိုင်ငံနောက်တောင်ပိုင်းဒေသတချို့ရေလွှမ်းမှုတွေပါတယ်။မုန်တိုင်းကြောင့်မနေ့တုန်းကမိုးသက်သက်ထန်ထန်ရွာခဲ့ပြီးဖ ဖူကူအိုကာနဲ့ကူမာမိုတိုစီရင်စုရဲ့လမ်းတွေမှာရင်းချီးရေရှမ်းခဲ့တာပါ။တိုင်ဖွန်းမုန်တိုင်းဟာကျူရှူဒေသမှာကုန်းလွှဲပိုင်းဝင်ရောက်ခဲ့ပြီးတဲ့နောက်အပူပိုင်းဆိုင်ကလုန်းဖြစ်အဆင့်ရောကျသွားပေမဲ့နောက်ပိုင်းဒေသတွေမှာမိုးဆက်တိုက်ရွာသွန်းနေပါတယ်။ဩစတြေးလျနိုင်ငံမှာလည်းမုန်တိုင်းတိုက်ခိုက်ပြီးရေလွှမ်းမှုတွေလာကြောင်း New South Wales ပြည်နယ်ဆစ်နီမြို့ကလူပေါင်း 8,500 ကျော်ကိုဘေးလွတ်ရာရွှေ့ပြောင်းမှုအာဏာပိုင်တွေကဗုဒ္ဓနေမှာသတိပေးချက်တွေထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲကအပြင်းမုန်တိုင်းတစ်ခုဝင်တိုက်ခဲ့တာကြောင့်ဒီဒေသမှာရဲတံကြားမိုးသက်ထန်ပြီးဆယ်တွေနဲ့မြေရေတွေရှမ်းခဲ့ပါတယ်
။တရုတ်နိုင်ငံမှာနေထိုင်သူတန်းတထောင်ရဲ့ကိုယ်ရေးအချက်အလက်တွေကိုအွန်လိုင်းကနေဖောက်ထွင်းခိုးယူခဲ့တယ်လို့ဟက်ကာတယောက်ကပြောကြားခဲ့ပါတယ်။ရှန်ဟိုင်းရဲဌာနသိမ်းဆည်းထားတဲ့စိုက်ဘာလုံခြုံရေးလုံခြုံမှုမရှိတဲ့ဒေတာတွေကနေသူခိုးယူခဲ့တာဖြစ်ကြောင်းနဲ့တစ်နှစ်လောက်အဲ့ဒီလိုအွန်လိုင်းကနေခိုးယူလို့ရခဲ့ကြောင်းကို China Gen လို့ဆိုတဲ့ဟက်ကာကပြောပါတယ်။သူရရှိတဲ့အချက်အလက်တွေထဲမှာအမည်၊လိပ်စာ၊မွေးနေ့၊မှတ်ပုံတင်နံပါတ်နဲ့ရာဇဝတ်ကျူးလွန်မှုမှတ်တမ်းတွေပါတယ်လို့ပြောပါတယ်။hackery online ပေါ်မှာစုံကြတဲ့ breach forums ဆိုတဲ့စာမျက်နှာမှာ china den လို့နာမည်ပေးထားတဲ့ hacker ကသူခိုးယူရထားတဲ့အချက်လက်တွေကို american dollar 2 သိန်းနဲ့ညီများတဲ့ 10 bitcoin နဲ့ရောင်းမယ်လို့ကမ်းလှမ်းခဲ့ပါတယ်သူနမူနာဖော်ပြတဲ့အချက်လက်2000ကျော်ဟာမှန်ကန်တယ်ဆိုတာအတည်ပြုနိုင်ပေမဲ့မူရင်းအချက်လက်တွေကိုတော့မမြင်တွေ့ရဘူးလို့ american အခြေစိုက် cnn ရုပ်သံကပြောကြားခဲ့ပါတယ်အခုလိုအချက်လက်တွေခိုးယူတာနဲ့ပတ်သက်လို့ shanghai ရဲဌာနတာဝန်ရှိသူတွေကတော့တစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူးတကယ်လို့သာ hacker ပြောတဲ့အတိုင်းပြည်ထောင်နိုင်ငံမှာနေသူတန်း1000ရဲ့ကိုယ်ရေးအချက်လက်တွေခိုးခံရတာမှန်တယ်ဆိုရင်ဒါဟာတမိုင်းမှာအကြီးမားဆုံး online အချက်လက်တွေခိုးယူခံရမှုဖြစ်ပါလိမ့်မယ်ရှင်
။အမေရိကန်နောက်ဖက်ကမ်းမှာရှိတဲ့စစ်ကမ်းအလုပ်သမားတွေနဲ့သင်္ဘောတင်ပို့မှုကုမ္ပဏီတွေဟာဆွေးနွေးညှိနှိုင်းခဲ့ကြပြီးတဲ့နောက်ပုံမှန်အတိုင်းဆက်လက်လက်ခံကြပဲလို့ပြောလိုက်ကြပါတယ်။နှစ်ဖက်ချုပ်ဆိုထားတဲ့စာချုပ်ဟာတောက်ကြနေမှာကုန်ဆုံးသွားခဲ့ပေမဲ့အခုလိုသဘောတူညီချက်ရရှိခဲ့တာဖြစ်ပါတယ်။စာချုပ်တွေအတွက်ဆက်လက်ဆွေးနွေးနေကြပေမဲ့သဘောတူညီချက်ရရှိတဲ့အတိုင်းအောင်ကုမ္ပဏီကိုတည်ယူပို့ဆောင်နေမှာဖြစ်ပြီးစိတ်ကမ်းတွေမှာပုံမှန်အတိုင်းဆက်လက်လှုပ်ဆောင်နေကြပါတယ် Pacific Data ရေးချောင်းသွားလာရေးတင်တဲ့နိုင်ငံတကာစိတ်ကမ်းနဲ့တူလောင်ရေးတမကတို့ရဲ့ပူးတွန်းထုတ်ပြန်စာမှာအခုလိုပြောခဲ့တာပါ California, Oregon နဲ့ Washington ပြည်နယ်တွေကစိတ်ကမ်းပေါင်း23ခုအတွက်ဆွေးနွေးနေကြတာဖြစ်ပါတယ်
July 6ရက်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုမဆုမျက်မွန်နဲ့ဥတ္တမောင်တန်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ July 6ရက်ဒီကနေ့မနက်ပိုင်းကကယားပြည်နယ်ဒေသခေါ်ကရင်နီလို့ခေါ်တဲ့ကရင်ပြည်နယ်တဲကလွိုက်ကော်မြို့နယ်လောပီတာကျေးရွာဘက်မှာတိုက်ပွဲပြင်းထန်နေပြီးတော့အဲ့ဒီတိုက်ပွဲအတွင်းမှာတော့စစ်ကောင်စီဘက်ကလေကြောင်းကိုအသုံးပြုပြီးတိုက်ခိုက်နေတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KMDF က VOA မြန်မာပိုင်းကိုပြောပါတယ်။ရှမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်လွဲပတာကျေးရွာဘက်မှာလည်းဇူလိုင်လ4ရက်နေ့ကတိုက်ပွဲအတွင်းမှာကရင်နီပူးပေါင်းတပ်ဖက်က12ဦးတေဆုံးခဲ့တယ်လို့သိရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းအလိမ်မာပြောပြပေးပါရှင်။
ဇူလိုင်လ6ရက်ဒီနေ့မနက်အစောပိုင်းမှာကယားကီအနီပြည်နယ်လိုက်ကော်မြို့နယ်လောပီတာကျေးရွာဘက်မှာကီအနီတပ်မတော် KA နဲ့ကီအနီအမျိုးသားများကာကွယ်ရေးတပ် KNDF ပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်အကြတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းသုံးတိုက်ခိုက်နေတယ်လို့ KNDF ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
le colo pitaka hoki ne ki elsa scotte quello o rudli jopi ku sece sem cavo se io mi pigal energy piku lo de che ne ro di lo lo se ro da ve ne ho me ho ode me ne chome ge de ga di ne ke me nai te nai chi bo le chou yo de ro te pi se chou le shi le chou yo de ro te pi se mi chou ne di da ni ni ti le lu le shi le ba
လောပိတာကျေးရွာဘက်စစ်ကောင်စီရဲ့တပ်စခန်းကိုဒေသခံကာကွယ်ရေးတပ်တွေဝင်ရောက်တိုက်ခိုက်ရာကနေတိုက်ပွဲပြင်းထန်ခဲ့တယ်လို့ဆိုပါတယ်ဒီနေ့ညနေပိုင်းအထိတိုက်ပွဲတွေဖြစ်ပွားနေစေပါဇူလိုင်လ4ရက်နေ့ကရွှေပြည်အေးရွာလွဲပတာရွာဘက်နှစ်ဖက်ဖြစ်ခဲ့တဲ့တိုက်ပွဲအတွင်းကီအနီပူးပေါင်းတပ်ဖွဲ့တွေဘက်ဆက်တဦးသေဆုံးပြီးစစ်ကောင်စီဘက်ကအယောက်40ကျော်သေဆုံးခဲ့ကြောင်း KNDF ကပြောပါတယ်စစ်ကောင်စီရဲ့သေဆုံးမှုနဲ့ပတ်သက်လို့ VOA ကတိကျအတည်ပြုလို့မရသေးပါဘူးစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးစစ်ကောင်စီရဲ့ဖေကုံမြို့နယ်လွဲပတာကုန်းစခန်းနဲ့ရွှေပြည်ကုန်းစခန်းတွေကိုကရင်နီတပ်မတော် KA KNDF ဖေကုံ PDF နဲ့ SSRY ပူးပေါင်းအဖွဲ့တို့ကဇူလိုင်လ4ရက်မနက်9နာရီလောက်မှာဝင်ရောက်တိုက်ခိုက်ခဲ့တာပါလွဲပတာကုန်းစခန်းကိုသိမ်းပိုက်ရခံနေချိန်မှာပဲစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့အစမတန်အသုံးပြုတိုက်ခတ်သလိုစစ်ကူတွေအင်အားအလုံးရင်းနဲ့တိုက်ခတ်လာတာကြောင့်ရဲဘော်တွေထိခိုက်သေးဆုံးတာလို့ဆိုပါတယ်လက်ရှိမှာပြစ်ခတ်တံတွေတည်ငြိမ်နေပေမဲ့စစ်ကောင်စီဘက်ကအင်အားတိုးချဲ့ထားတယ်လို့ရွာကန်တူဦးက VOA ကိုပြောပါရယ်
လဘသာဘက်မှာအပြန်လန်တိုက်ပွဲမရှိတော့ပေမဲ့စစ်ကောင်စီကစစ်တော်ကြေးရွာဘက်ကိုလက်နက်ကြီးနဲ့ပစ်လာလို့အမျိုးသားတဦးသေဆုံးပြီးတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်
မင်းနဲ့ဒီနေ့ရပါတော့မကြရတဲ့နေရရှိတယ်။ဒါမဲ့ဟိုရွာကြည့်ရတာတော့မင်းနဲ့ဒီကြတော့ဆိုးရိမ်နေကြပါတော့မဲ့အချင်းကြီးတော့ဒီကြတော့မသိဘူးဘောနော်။အရင်ကလောရောရှိတယ်ဟုတ်ပါလေ။ဒီကမှုရှိတဲ့ချိန်မှာလည်းဒီဟိုမျိုးအရင်ပြစ်လာမျိုးဘောနော်။အရင်ကလောဆိုရသားရှိတဲ့နေရာတော့ရှိရခြင်း။တိုက်ပွဲပြင်းထန်ဖြစ်တဲ့ဆိုတော့ပြီးခဲ့တဲ့နေ့ကနေ့ရပဲရှိပြီးခဲ့တဲ့တလောလေးနေ့မတိုင်ညာတော့ပြင်းထန်တော့မရှိဘူးတော့လည်းနဲ့ပြီးတော့မျိုးပြစ်ချပြစ်ချလာတာရှိဘောနော်ရနာဆို။ရသားရောအိမ်မနေတော့စိတ်မချမ်းသာကြဘောနော်။ညစလနဲ့ကြီးရပါတယ်ချက်မှားသူမှလည်
းတိုက်ပွဲကြောင့်လွယ်ပသာကျေးရွာအပါဝင်ကျေးရွာ၅ရွာလောက်ကဒေသခံတော်တော်များများဘေးလွရာကိုရှောင်တိမ်နေကြရပါတယ်။ကြံကျေးရွာသားတွေလည်းစိုးရိမ်ထိတ်လန့်နေကြတယ်လို့ဒေသခံတို့ကပြောပါတယ်
။ဒီမှာတို့ရွာထွက်ပြေးသွားတော့တချို့တော့ပြေးတယ်တချို့တော့ရွာမှာကျန်ခဲ့တယ်မျိုးပေါ့နော်။လက်နဲ့တန်ကြားကတည်းကကြောက်လို့ရှင်။ကျန်ခဲ့တဲ့သူတော့ထုတ်ပေါ်ရဆိုတခါတည်းပြင်ထားကြတယ်ပြေးဖို့အချိန်ပြင်ထားကြတာပေါ့နော်။ကျတော့မဖြစ်စစ်ချင်ဘူးပေါ့နော်အမျိုးအင်းချန်နေတော့နေချင်တယ်အခုဆိုလဲအဲ့ဆိုလဲစိုးရိမ်နေရတယ်မျိုးပေါ့အိမ်မပြောချောက်အဲ့ဒါအင်းချန်နဲ့လည်းနေချင်တယ်ပြီးတော့စာရေးတဲ့ချိန်ပြောတဲ့ချိန်ဆိုလဲအင်းချန်သွားချင်တယ်မျိုးပေါ့
ရှမ်းကယားနယ်ဘက်ကစစ်ကောင်စီတပ်အင်အားတိုးချဲ့ထားပြီးစစ်ရေးလှုပ်ရှားနေတာကြောင့်နေရာစုံတိုက်ပွဲဖြစ်တာမို့လက်ရှိအချိန်ထိဒေသခံတွေနေရမပြတ်နိုင်ကြပဲတောတောင်ထဲမှာအခက်အခဲမျိုးစုံရင်ဆိုင်နေကြရပါတယ်ရှင်
ကယားပြည်နယ်လော်ဘီတာကျေးရွာအနီးမှာစစ်ကောင်စီကနေလေကြောင်းကိုအုံပြုပြီးတော့တိုက်ခိုက်နေကြတဲ့အခြေအနေအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ပြည်နယ်ဖားကန့်ဘက်မှာရဲတပ်ဖွဲ့ဝင်6ဦးအထိမ့်သိမ်းခံရတဲ့အကြောင်းကိုတင်ပြပေးကြပါရစေ။ကချင်ပြည်နယ်ဖားကန့်မြို့နယ်တရားညီနောက်အနီးမှာကာမိုင်းဘက်ကနေပြီးတော့ဖားကန့်ဘက်ကိုလာတဲ့ရဲတပ်ဖွဲ့ဝင်6ဦးကို KIA ကချင်တပ်နဲ့ PDF ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကအင်္ဂါနေ့မနက်ပိုင်းကဖန်စီထိန်းသိမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ဘက်ကတော့ဒုရဲအုပ်ဦးစီးတဲ့ရဲတပ်ဖွဲ့ဝင်9ဦးအဆက်အသွယ်ပြတ်တောက်နေကြောင်းနဲ့ဒီကြောင်းနဲ့ပတ်သက်ပြီးစုံစမ်းဆဲဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုမတ်ရင်ချင်းနိုင်ပြောပြပေးပါရှင
်ရဲတပ်ဖွဲ့ဝင်တွေဖန်စီခံခဲ့ရတဲ့နေရာဟာဖားကန့်မြို့နယ်ကာမိုင်းဖားကန့်လမ်းကတရားညီနောက်အနီးမှာဖြစ်တယ်လို့သိရပါတယ်ဒေသခံတအုပ်ကတော့ကမိုင်းကနေဖားကန့်ဘက်ကိုလာတဲ့အရဝင်းနဲ့လက်နက်ကင်6ဦးဖမ်းခံရတယ်လို့ကြားသိရကြောင်း VOE ကခုလိုပြောပါတယ
်။တားညီမောင်နဲ့ခုန်ဆိုင်သားမှာပေါ့နော်။အော်ဟာစစ်သား6ယောက်လို့ပြောတယ်။လက်နက်တွေရောပါလို့ပြော။ကျွန်တော်စစ်သားလို့ကြားလာတယ်။ရေးလားစစ်သားလားလို့တော့သိစမရှိတော့ဘူး။ဒါတိုင်းအရဝင်းနဲ့ပဲသွားလာနေကြတာ။အားနဲ့ပြင်းရပြီးစောင့်ကြိုဖမ်းတဲ့သဘောရှိတယ်။အားနဲ့ပြောတော့ဒီသူတို့တော့ဖတ်ရတယ်လို့ဆို။
အခြားဒေသခံတို့ကတော့ဖမ်းဆီးခံရသူတွေဟာရဲတပ်ဖွဲ့ဝင်တွေဖြစ်တယ်လို့ပြောပါတယ
်။ဖြစ်စဉ်ကသူတို့ကကာမိုက်ကနေတက်လာတယ်လို့ပြောတယ်။ရေဘူနီယောက်ကျတော့ဖမ်းသွားတာတော့အဲ့ဒါတော့သုံးလေးရက်တော့ရှိသေးတယ်။နောက်တစ်ခေါက်ကကားနဲ့ပြန်တက်လာတယ်။အဲ့ဒါလေးရေးတယ်။အဲ့ဒါ6ရက်ကားနဲ့ပြန်တက်အဲ့ဒါလေးဖမ်းသွားတယ်ပြောတယ်။အဲ့ဒါလက်နက်နဲ့ပါတော့တယ်လက်နက်နဲ့ဖမ်းခံရတယ်။
မြစ်ကြီးနားသတင်းချာနယ်ကတော့အရဝတ်နဲ့ရဲတပ်ဖွဲ့ဝင်6ဦးကို KIA နဲ့ပြည်သူ့ကာကွယ်ရေးတပ်ကဖမ်းဆီးထားတာဖြစ်ကြောင်းဖော်ပြထားပါတယ်။ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ပြန်ကြားရေးအဖွဲ့ကတော့ဇူလိုင်လ5ရက်နေ့နေခင်း12နာရီအချိန်မှာဒူရဲအုပ်ဦးစီးတဲ့9ဦးဟာဖားကန့်ကိုပြောင်းရွှေ့တာဝန်ထမ်းဆောင်ဖို့တွားရောက်စဉ်ဖားကန့်ကိုမရောက်ဘဲအဆက်အသွယ်ပြတ်တောက်နေကြောင်းနဲ့ဒီဖြစ်စဉ်ကိုစုံစမ်းနေကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီသတင်းနဲ့ပတ်သက်လို့ KIU ကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။ဒီလ5ရက်နေ့ညပိုင်းမှာတော့မြစ်ကြီးနားမြို့ကအေးမြတာယာရက်ကွက်မှာပေါက်ကွဲမှု5ချိန်ဖြစ်ပွားခဲ့ပြီးလူ2ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းအခင်းဖြစ်ပွားရာအနီးကမြို့ကန်တအုပ်ကပြောပါတယ်။
အမေရောလေကိုမလာရေးခွဲလောက်မှာဖြစ်တယ်အဲ့ဒါငါခွဲလောက်တော့ကြားတယ်ဘယ်ကဘယ်ကဖြစ်တယ်လဲမသိဘူးအဲဒီလားအရန်ဒီလားဒီကောင်အမေကရာအဖိုင်လေးဒီတော့ဖြစ်တဲ့မစ္စစ်ကြီးအရေးနည်းဒီရလက်ဆောင်ချက်မှာဖြစ်တယ်ပုံမှန်ရောနည်းနည်းဖြစ်တယ်ခါမှာရောနည်းနည်းဖြစ်တယ်ဒီမော်လီယာမစခုံးမှာနည်းနည်းပဲဖြစ်တယ
်အမဖြစ်သူကိုဆေးရုံပို့ဆောင်ကုသခဲ့ရပြီးမောင်ဖြစ်သူကတော့ဆေးရုံမတင်ရကြောင်းပြောပါတယ်ကချင်ပြည်နယ်မြစ်ကြီးနားမြို့မှာဘုံပေါက်ကွဲတာတွေမကြာခဏဖြစ်ခဲ့ပြီးဂျွန်လာအတွင်းကလေတဝင်းအတွင်းဘုံပေါက်ကွဲမှုဖြစ်ခဲ့တယ်လို့အထက်တန်းကျောင်းဆောင်တဆောင်လဲမိရှုခံခဲ့ရပါတယ
်ကချင်ပြည်နယ်ဖားကန့်မြို့နယ်ထဲမှာ ရတဖွဲ့ဝင်6ဦးကို KIA ကချင်တက်နဲ့ PDF ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေကဖမ်းဆီးလိုက်တဲ့အကြောင်းသတင်းမဲ့ရင်ချင်းနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ချင်းပြည်နယ်ဘက်ကစီရေးအခြေအနေသတင်းကိုတင်ဆက်ပေးကြပါတယ်။ချင်းပြည်နယ်လိုင်လင်းမီမြို့နယ်ကနေမတူပီမြို့နယ်ဘက်ကိုခြိတက်လာနေတဲ့စစ်ကောင်စီတပ်တွေနဲ့ချင်းပြည်သူ့ကာကွယ်ရေးတပ် CDF တို့ဒီကနေ့ဇူလိုင်လ6ရက်နေ့မနက်ပိုင်းမှာတိုက်ပွဲအပြင်းထန်ဖြစ်ပွားပါတယ်။မတူပီမြို့ကိုမရောက်ခင်18မိုင်လောက်အလိုမှာနှစ်ဖက်ပစ်ခတ်ခဲ့ကြတာပါ။ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုတော့ဦးသိန်းထိုင်ဦးပြောပြပေးပါမယ်ရှင်
။ချင်းပြည်နယ်မတူပီမြို့ရောက်လာတဲ့အင်အား80ပါစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ် CDF တို့ဒီနေ့မနက်ပိုင်းမှာတနာရီနီးပါးတိုက်ပွဲဖြစ်ခဲ့တယ်လို့မတူပီ CDF ရဲ့သတင်းပြန်ကြားရေးဌာနကတာဝန်ရှိသူက VOA ကိုပြောပါတယ်။စစ်ကောင်စီက၃ဦးကြာဆုံးပြီးနှစ်ယောက်ပြင်းထန်ဒဏ်ရာပြီးတဲ့နောက်မှာလာရလမ်းကြောင်းအတိုင်းပြန်ဆုတ်သွားတယ်လို့သူကပြောပါတယ်။မတူပီမြို့ကိုအရင်မင်းတပ်ဘက်ကနေဝင်လာတာတွေရှိပေမဲ့အခုလိုလိုင်းလင်းမီမြို့ဘက်ကိုတက်လာတဲ့စစ်ကြောင်းကတော့ပထမဆုံးဖြစ်တယ်လို့ CDF တာဝန်ရှိသူကပြောပါတယ
်။ဒီကအခုလိုစီစစ်ကြောင်းထဲမှာကျွန်တော်ပြန်မြေကမတူပီလမ်းဘက်ပိုင်းကတူတော့တဲ့အနေနဲ့ဒီလိုစစ်ကြောင်းထုတ်ဖို့ရတို့ထူးခြားမှုတွေအားလုံးနဲ့တောက်လျှောက်ပြီးတော့အားရှိရဒီကဒီအခုအမတူပြီးအဲလန်နန်ဒီကနေတိကျမတူပြီးတော့ထိုးတာဒီအစ်စ်ကြက်တဲ့ဘွဲ့ကဒီနေ့ဖြစ်ပြရပါတော့ဒီမင်းတလန်တက်ပြီးတော့သူထိုးနေဖူးဖို့ပြုတ်ပြင်းနေတယ်ဒီကဒီသူကစစ်ကြောင်းပြန်ဝင်ရမယ်တဘောတော့ရှိတယ်အဲကြတော့စစ်တိုင်းတော့ထပ်တဘောကြီးနဲ့ချစ်ပွားနိုင်တယ်ဒီမျိုးရှိတော့
စုတ်ခွာသွားတဲ့လမ်းမရှိတဲ့ရန်ခမ်းရွာတွေကနေတချို့ကိုလည်းစစ်ကောင်စီတပ်သားတွေကမီးရှို့ခဲ့တယ်လို့ CDF ကပြောပါတယ်ဂျူလိုင်လနေ့ကလည်းချင်းပြည်နယ်မင်းတပ်မျိုးကခြေရွာနှစ်ခုပေါ်ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့လို့အရသာ၃ယောက်သေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရတဲ့သူအယောက်20လောက်ရှိတယ်လို့ရမရပအကြီးကဲသူက VOA ကိုပြောပါတယ်ခရီးရန်ဖျားချောင်းစာတင်ချောင်းနဲ့လူနေအိမ်များပြားထိခိုက်ပျက်စီးခဲ့တာပါဒီတိုက်ခိုက်မှုဟာချင်းတန်းရင်းသားတွေဘော်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့ဂျာကာလာချင်းမျိုးသားတိုင်းပင်ကောင်စီ ICNCC ကဒီနေ့ကနေကထုတ်ပြန်ထားပါတယ်ဒီနေ့မှမှာပဲမင်းတပ်မျိုးပေါ်ကဒေသခံနှူးကိုစစ်ကောင်စီဘက်ကဖမ်းဆီးသွားပြီးနေနေတဲ့ဝင်ရောက်စစ်ဆေးတာတွေလုပ်ခဲ့တယ်လို့မင်းတပ်မျိုးကရပ်မိရပ်ပကြီးကတူကပြောပါတယ
်ဒီလေးတိုင်းရဲ့အောက်ကျွတ်တော်ကျွတ်တော်ကြီးရွာမှာရှိရင်ဒီကြီးစရာအဖမ်းခံရတယ်ဒီရမအားကိုးရတဲ့ဒီကြီးစရာပေါ့နော်နောက်ပြီးတော့ဒီမင်းရရကြားလေးတို့ကလည်းအဖမ်းခံရတယ်ကြားရတယ်ခုဖြစ်ဖြစ်အမှားဆက်တင်တော့မရဘူးဘူးဒီလာလေးတို့စစ်သားရဲ့ဖြစ်ကတော့ဒီကဆက်ဒီလက်နဲ့ကြည့်ရတော့ဒီမှာထူလာတယ်ကြားလာတယ်ဒီတော့များများသူပြမတောင်းရရှိတဲ့လူတွေဒီများများတက်ပြီးဒီအုံချီဆုံးဆုံးတယ
်မင်းတပ်မျိုးနဲ့တဝိုင်းမှာလေမော်ကပြစ်ချသေးတဲ့မပေါက်ကွဲသေးတဲ့ပုံစံများများကြံခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်မတူပီမင်းတပ်အနေကတောတောင်နေတဲ့မှာဒေသခံရရှိပြီးစစ်ပေးဆောင်နေတာပါမင်းတပ်မတူပီဂျလွဲကူရွှေပြောင်းပလဲရေးကြီးပါတယ်ချင်းပြည်နယ်ဖလန်းမြို့ကိုလည်းဒီနေ့ဇူလိုင်လ6ရက်မနေ့ပိုင်းမှာတပ်သားနဲ့ပြည်စည်းတွေတည်ဆောင်လာတဲ့စစ်ကားအစီး20ကျော်ရောက်လာတယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့ညနေပိုင်းထိတော့ထူးထူးခြားခြားတိုက်ပွဲဖြစ်ပွားမှုအခြေအနေမကြားသေးပါဘူးခင်ဗျာ
။ချင်းပြည်နယ်မတူပီမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ရေးတပ်တို့တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေဦးသိန်းထိုင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နယ်မြေရှင်းလင်းမှုတွေအပြင်းထန်ခံနေရပြီးဆက်သွယ်ရေးအင်တာနက်ဖြတ်တောက်ခံထားရတဲ့သခိုင်းတိုင်းဘက်ကအခြေအနေကိုတင်ပြပေးကြပါတယ်။စစ်တပ်ကနေအကြီးအကျယ်နယ်မြေရှင်းလင်းနေတဲ့သခိုင်းတိုင်းနေရာတချို့မှာတော့မိုဘိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံထားရပါတယ်ဒီလိုဖြတ်တောက်ခံထားရတဲ့အတွက်သတင်းအချက်အလက်သိရှိမှုအားနည်းနေပါတယ်စစ်ဘေးရှောင်ဒုက္ခသည်တွေကတော့သတင်းအချက်အလက်တွေသိရဖို့အတွက်ခက်ခက်ခဲခဲလှုံ့ဆော်နေရပါတယ်ဒီလိုသတင်းသိရှိမှုအားနည်းလာတဲ့အတွက်လည်းနေ့စဉ်လူမှုဘဝတွေထိခိုက်လာသလိုဘေးထွက်ဆိုးကျိုးတွေလည်းရှိနေပါတယ်ရန်ကုန်ကနေဆက်သွယ်မေးမြန်းသတင်းပေးပို့ထားတာကိုကိုသားညူပြောပြပေးပါရှင်
စစ်တပ်ကအနာသိမ်းပြီးတော့အကြမ်းဖက်ဖြိုကွင်းလာမှုတွေရှိပြီးတဲ့နောက်စကိုင်းတိုင်းတွင်လက်နက်ကင်ခုခံမှုတွေအကောင်းလာသလိုစစ်တပ်ကလည်းနေမီရှင်းလင်းတာတွေအကြီးအကျယ်လှုပ်လာပါတယ်။စကိုင်းတိုင်းတွင်အဓိကမြို့ကြီး၄မြို့ကလွဲပြီးတော့နေရာအတော်များများမှာအင်တာနက်လိုင်းတွေကိုလုံးဝဖြတ်တောက်လိုက်သလိုပဲတချို့နေရာတွေမှာတော့မျက်နှုံးနှိပ်တူးကြီးအဆင့်ထိကိုရှော့ချလိုက်ပါတယ်။ဒီလိုမိုဘိုင်းအင်တာနက်တွေများရှိတဲ့အတွက်သတင်းစစ်ဆေးမှုတွေနှေးကွေးသွားပြီးတော့စစ်ဘေးရှောင်တွေအတွက်အခက်အခဲတွေရှိပါတယ်။စစ်ဘေးရှောင်တွေမှာသတင်းအချက်အလက်တွေသိရဖို့အတွက်PSI လို့ခေါ်တဲ့ဂျေရုဆလမ်တွေကနေတဆင့်သတင်းတွေကိုနားထောင်နေရပါတယ်။တောတောင်တွေထဲမှာတင်းလျှောက်နေရတာဖြစ်လို့ဂျေရုဆလမ်နဲ့နားထောင်နေရတာကလည်းလိုင်းမိဖို့အခက်အခဲတွေရှိပါတယ်။မိုဘိုင်းအင်တာနက်မရရှိတဲ့တောတောင်တွေထဲကသတင်းချက်လက်တွေကိုကြီးရှိခွင့်ရဖို့အတွက်ကြိုးစားနေရဖို့ကိုမင်းခင်မြို့နယ်ကတောင်သူတူဖြစ်တဲ့ဦးစိုးကအခုလိုပြောပါတယ
်။ခက်ခဲတော့ကျွန်တော်တို့ကဘယ်လိုလုပ်ရလဲဒီသတင်းတွေသိကျင်နေဆိုရင်ဟိုအင်တာနက်လည်းကျွန်တော်တို့ကကြည့်လို့မရဖြစ်နေရဆိုဖုန်းဖြစ်တယ်နဲ့လည်းရရင်မရတာဆိုရင်ဒီဆလောင်းလေးကိုခြင်ချွေပြီးမှစစ်သားတနေရာမှာတော့ကြည့်ပြီးမှလေ
စတက်ကအနာသိမ်းပြီးတော့မကြခင်ပါပဲစစ်ကောင်စီကနေပြီးတော့ဒီတရားမဝင်ထုတ်လွှင့်ဆက် PSI ဂျူရုဆလောင်တွေကိုတွေ့လို့ရှိရင်ဥပဒေနဲ့အညီအရေးယူဆောင်ရမယ်ဆိုပြီးတော့ကြေညာခဲ့တယ်လို့ပဲမျိုးကြီးချို့မှာဆိုရင်လည်းဂျူရုဆလောင်တွေကိုဖျောက်သိမ်းတာတွေလုပ်ပါတယ်အရေးယူဆောင်ရတာတွေရှိလာတဲ့အတွက်တချို့ကသိမ်းဆီးထားလိုက်ပေမဲ့တချို့ကတော့အလွယ်တကူမမြင်နိုင်တဲ့နေရာတွေမှာဆက်တက်ဆင်ပြီးတော့စစ်ကောင်စီကမသိအောင်လို့ဖမ်းယူကြည့်ရှုကြပါတယ်စစ်ကောင်စီကနေမင်းရှင်းလင်းနေတဲ့နေရာတွေမှာအဖြစ်အပျက်တွေကိုသတင်းဌာနတွေစီမရောက်ရှိဖို့နဲ့လူခွေချိုးဖောက်မှုတွေကိုမသိရှိအောင်လို့ဖုံးကွယ်ခြင်းလို့ဒီလိုမျိုးအင်တာနက်တွေဖျက်တောက်တာဖြစ်တယ်ဆိုပြီးတော့လေးလာသူတွေကဝေဖန်သုံးသပ်ကြပါတယ်။သတင်းစစ်ဆေးမှုကိုကန့်သတ်ခြင်းလို့မိုဘိုင်းအင်တာနက်လိုင်းတွေဖျက်တောက်လိုက်ပြီးမြဲတခြားလူမှုရေးစီးပွားရေးကျန်းမာရေးပညာရေးဘိုင်းတွေမှာပါတက်ရောက်မှုတွေရှိပြီးတော့အခွင့်အရေးတွေဆုံးရှုံးရတယ်လို့သတင်းစာဆရာတူကအခုလိုသုံးသပ်ပါတယ
်။အခုဒီပြည်ပကဖြစ်တဲ့ဒေသတွေမှာအင်တာနက်ဖျက်တောက်တဲ့ဟာတွေကသတင်းစစ်ဆေးမှုရောကြသွားအောင်လုပ်တာဒီပြည်ပကအေရီးယားတွေကဖြစ်တဲ့အဖြစ်ပြက်တခြားဒေတာသူတွေစီမရောက်အောင်သူတို့ရည်ရွယ်ပြီးလုပ်တာလို့ဟိုကောက်ချက်ချလို့ရတယ်ဟိုဒါပေမဲ့တစ်ဖက်မှာအဲ့လိုလုပ်တဲ့ဟာရဲ့အကျိုးဆက်ကအဲ့ဒီရည်ရွယ်ချက်တွေမကဘူးတစ်ဖက်မှာဒီဒေတာလူတွေအတွက်နိုင်ငံရေးနဲ့ပတ်သက်တဲ့ဟိုအဖြစ်ပြက်တွေကိုယ်ဒေတာရဲ့လုံခြုံရေးအခြေအနေတွေနောက်တခြားဆက်နွယ်တခြားဒေတာရဲ့ဆက်နွယ်အနေနဲ့တည်င်းတွေပါတိဖို့ခက်ခဲသွားတယ်ဒါရင်မခောက်စီးပွားရေးရဟိုအယောင်းဝယ်လုပ်တဲ့ဟာမျိုးတွေနောက်ခါကျန်းမာရေးနဲ့ပတ်သက်တဲ့ဟိုပညာပေးကုသယောဂပညာပေးလိုဟာမျိုးတွေနောက်ရာသီဥတုလိုဟာမျိုးကအစဟိုမိုးလေဝသရာသီဥတုလိုဟာမျိုးအစနောက်ဟိုပညာရေးနဲ့ပတ်သက်တဲ့ခွင့်လန်းတွေအထီကိုဆုံးရှုံးတော့သွားရတော့ပေါ့နော်ဒီအင်တာနက်ဖြတ်တောက်တဲ့ကိစ္စဒီဖုန်းကိန်းတွေဖြတ်တောက်တဲ့ကိစ္စဒီဟာတွေကအကျိုးသက်ရောက်မှုတွေကအကြီး
ဒီလိုမျိုးသတင်းချက်လက်မှန်ရရှိမှုတွေပိတ်ဆို့တာကြောင့်ကောလာဟလသတင်းဖြန့်ဝေမှုတွေအားကောင်းနိုင်ပြီးတော့အချိန်ကြာလာရင်တော့လူမှုဘဝတွေကိုပါထိခိုက်လာနိုင်တယ်လို့လည်းသူကပြောပါတယ်။မိုဘိုင်းအင်တာနက်မရရှိလို့သတင်းချက်လက်တွေမသိရတဲ့အတွက်မျက်စိပိတ်နားပိတ်ဖြစ်နေပြီးတော့စီးပွားရေးလုပ်ကြရမှာလည်းအခက်အခဲတွေရှိနေတယ်လို့ရွှေဘူဒေသခံတူကပြောပါတယ
်။နားပိတ်မျက်စိပိတ်လို့ဖြစ်နေတာပေါ့။တော်တော်များများကတော့ခက်ခဲနေတာဆိုတာတော်တော်လေးကိုကျိုးနေရတယ်။မျိုးမျိုးမျက်စိနားပိတ်တွေဖြစ်သွားလဲဆိုလို့ရှိရင်ပေါ့။ကျွန်တော်တို့ကတည်င်းနေတယ်တကယ်ကကျွန်တော်တို့ကတည်င်းကိုနားဆွနေရတာပေါ့။တည်င်းနားဆွနေရတဲ့ဒုတမှုတွေ၊အဒုတမှုတွေ၊ကြဆုံမှုတွေမကြဆုံမှုတွေပေါ့။အဲအဲ့လိုမျိုးတွေပေါ့။အဲ့လိုမျိုးတွေမကြတဲ့အခါကျတော့ကျွန်တော်တို့ဘယ်လိုဖြစ်လာနိုင်လဲဆိုလို့ရှိရင်ကျွန်မဆိုလို့စီးပွားရေးနဲ့နေနဲ့ပြောမယ်ဆိုလို့ရှိရင်တော့တည်င်းနေမှာဘာတည်းမှမသိတာဝင်ဖြစ်နေတယ်။ကျွန်တော်တို့ဘဝကံရတာအခုတော့ပြီးပြီ
။မြို့နယ်38မြို့နယ်ရှိတဲ့စကိုင်းတိုင်းဒေသကြီးမှာမတ်လ3ရက်နေ့ကစပြီးတော့အဓိကမြို့နယ်ကြီး၄ခုဖြစ်တဲ့မုံရွာ၊စကိုင်း၊ရွှေဘိုကလေးမြို့နယ်တို့ကလွေးလို့ရှိရင်ကြံမြို့နယ်တွေကိုမိုဘိုင်းအင်တာနက်အများနှုံးလျှော့ချတာတွေနဲ့ဖျက်တောက်မှုတွေလုပ်ခဲ့ပါတယ်။အခုလိုအင်တာနက်ဖျက်တောက်ထားတာဒါဆိုရင်9လလောက်ရှိနေပြီဖြစ်ပါတယ်။အခုလိုဖျက်တောက်လိုက်တဲ့အတွက်စိုက်ပျိုးရေးကိုအဓိကလုပ်ရတဲ့စကိုင်းတိုင်းတွင်မိုးလေဝသသတင်းတွေကိုသိရှိဖို့ခက်ခဲလာပါတယ်။အခုလိုခက်ခဲတဲ့အတွက်တော်ရင်မှာရှင်သန်နေတဲ့ပိုးကောင်တွေရဲ့လှုပ်ရှားမှုတွေကိုကြည့်ပြီးတော့ရာသီဥတုခံမှန်းတာဆက်ပြူတာတွေလုပ်ရတယ်လို့တောင်သူဥစုကပြောပါတယ
်။မိုးလေဝသသတင်းအချက်လက်အဲ့လိုမရတဲ့အချိန်ခါကျတော့ကျွန်တော်တို့ပိုးကောင်မွားကောင်တွေမြို့ကောင်တွေရဲ့နေထားလေးတွေကိုကြည့်ပြီးရာသီဥတုကိုခံမှန်းပြီးအဲ့လိုစိုက်ကြပြေးကြလုပ်ကြတာဗျ။ကျွန်တော်တို့ရှေးချုံအစင်လာပြီးအရာကဒီပိုးကောင်တွေဒီလိုနေရာရောက်နေတဲ့အချိန်မိုးလေဝသအချိန်ကြီးကမိုးများနိုင်တယ်၊လဲနိုင်တယ်ဆိုတာလေးဒါလေးကိုခံမှန်းပြီးမှပဲအဲ့လိုမျိုးလေကြနိုင်ရဲ့စပြားချင်းဒါမျိုးတွေခံနိုင်လို့ကြတာပေါ့ဗျာ
စကိုင်းတိုင်းတွင်အင်တာနက်ဖြတ်တောက်ခံထားရတဲ့နေရာတချို့မှာတော့မြန်နှုံနှိမ့်နဲ့ 2G အင်တာနက်ရတဲ့နေရာကိုအတော်ဝေးသွားပြီးတော့တုံဆွဲကြရပါတယ်ဖုန်းခေါ်ဆွေးမှုရရှိတဲ့နေရာတွေမှာလည်းစစ်ကောင်စီကနေမင်းရှင်းလင်းမှုဝင်ရောက်လာချိန်မှာတော့ဖုန်းလိုင်းဖြတ်တောက်ခံရတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်မိုဘိုင်းအင်တာနက်ဖြတ်တောက်ထားရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမျိုးမရှိဘဲနဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေကစစ်တွေးတာဝန်တိုင်တွေကိုမိုင်းခွဲဖျက်ဆီးတာမို့လို့ဖုန်းလိုင်းတွေဖြတ်တောက်တာဆိုပြီးတော့သတင်းစာရှင်းလင်းပွဲတွေမှာစစ်ကောင်စီဘက်ကပြောဆိုခဲ့ပြီးပါတယ်ခင်ဗျာ
စစ်တပ်ကနေနယ်မြေရှင်းလင်းမှုတွေအကြီးအကျယ်လုပ်နေတဲ့စကိုင်းတိုင်းတွင်မိုဘိုင်းအင်တာနက်ပြတ်တောက်လို့သတင်းအချက်လက်ရရှိမှုခက်ခဲနေတဲ့အခြေအနေကိုကိုသားညူကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်မြမအရေးသုံးသက်ချက်နဲ့အားကစားကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ6ရက်ဗုဒ္ဓဘူးညရဲ့အစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေတရက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ည10နာရီထိထုတ်လွှင့်ပေးမယ့်အခုဒုတိယပိုင်းညရွက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့အဝင်းချုပ်စေတဲ့အကြောင်းရင်းတွေကိုတင်ဆက်ထားပါတယ်လူတဦးကိုဝင်းချုပ်စေတဲ့အကြောင်းရင်းတွေထဲမှာအဓိကကြတဲ့အချက်တွေလည်းရှိသလိုအဓိကမကြတဲ့အချက်တွေလည်းရှိပါတယ်ဘလို့အချက်တွေကိုစောင့်ရန်ရှောင်ရန်သိရှိရေးလူတို့နဲ့ကြမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ဆက်ထားတာရှုစားနာဆင်ပါရှင်
ကလန်ကိုခွဲစိတ်ဖဲထုတ်ကုသမှုခံယူထားတာမျိုးခါအောင်ကျော်ကိုထိခိုက်ဒဏ်ရာရတာမျိုးနဲ့အသက်ကြီးလို့လှုပ်ရှားမှုနေသွားတာမျိုးတွေကြောင့်ဝမ်းချုပ်ဝေနာခံစားရနိုင်တယ်လို့သိရပါဗျ။ဆေးဝါးတချို့ကြောင့်လည်းဝမ်းချုပ်ဝေနာခံစားရနိုင်ပြီးတရက်ဖဲထုတ်လို့ဝမ်းချုပ်တာခါအောင်ကျော်ထိခိုက်လို့ဝမ်းချုပ်တာအသက်ကြီးပြီးလှုပ်ရှားမှုနေသွားလို့ဝမ်းချုပ်တာနဲ့ဆေးဝါးတွေကြောင့်ဝမ်းချုပ်တာမျိုးတွေကိုအဓိကမဟုတ်တော့အကြောင်းအရာတွေကြောင့်ဝမ်းချုပ်မှုဖြစ်ခြင်းတွေလို့သတ်မှတ်တဲ့အကြောင်းအတိုင်းမငယ်ခွဲစိတ်ထုတ်ကုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးအေးမွန်ကအခုလို့ရှင်းပြပါဗျ
။ဝမ်းချုပ်တာကဘလို့ကြောင့်လဲဖြစ်မယ်ဆိုနေမှာသူကနှစ်ပိုင်းရှိပါတယ်တကူကတော့ကျွန်တော်တို့ခေါ်တော့ secondary cause ပါလေအကြောင်းရောင်းရှိတာပါနော်ဥပမာဆိုရင် level က thyroid hormone ပေါ့နော်ထွက်နေသွားတာ hypothyroid thyroid ကိုကျွန်တော်တို့ level ကြီးရောဂါရှိတယ်လေ goiter လေအဲ thyroid ထွက်လိုက်တယ် hormone level ရယ်ဆိုရင်လည်းဝင်ချက်တယ်ဒါမျိုးဆိုအဲ့ဒါတော်တော်ဆင်းပေးလိုက်ကောင်းအောင်ပါတော့တော့ဒါမျိုးပေါ့နော်အဲ့တော့ဆိုရင် spinal cord ထိထားတယ် nervity wire ဆိုရင်လည်းကအောက်ကဥပမာညံနေသွားတာပေါ့ဒါမျိုးဆိုရင်ကျွန်တော်တို့ကဖြစ်တတ်တယ်တော့တကြီးရဲ့လူတွေမှာညာခုနကပြောလို့လှုပ်ရှားမှုမရှိဘူးပေါ့နော်ဟိုသွားလာလို့ရောမရှိဘူးအစ်စလဲမရှိဘူးအမြဲတမ်းလှဲနေရဂရမွန်လဲတိပြတ်ထားတယ်ဒါမှမဟုတ်ဆိုရင်ကျွန်တော်တို့ကချွတ်တတ်တာပေါ့နော်ဒါကော့စ်ပေါ့တခြားယောဂါတွေအများကြီးနေငံညာမှာဆိုမတိဘက်စကလိုးစစ်ဆိုဒါမျိုးတွေပေါ့နော်ဟိုအောင်ညောယောဂါတွေပဲပေါ့နော်အဲ့ဒါပြင်အဓိကအရေးကြီးတာလေးကကျွန်တော်တို့မှာတော့ဘာအရေးကြီးလဲဆိုရင်အေးဟောပါပဲဒီဆေးဝါးတွေဆေးဝါးတွေပေါ့ drug စ်ပေါ့နော်ဆေးတွေသူတို့ဆေးတွေတော်တော်များဝင်ချွတ်တတ်တယ်ဥပမာဆေးယောဂါဆေးတွေနော်ကေဆယ်ချန်နယ်ဘလော့ဂါမျိုးတွေเนาะချိုးသွေးကြသည့်ချိုးဟာလေးတွေအဲဂန်ဂလင်ဘလော့ဂါဆိုเนาะဆိုအောင်ကျော်ဂန်ဂလင်နဲ့ပလိတ်တော့တော့ပါလေအဲဆိုဝင်းချွတ်တတ်တယ်အဲအိတ်ဆေးတွေအများရှည်သဘောတရားเนาะနောက်ကျွန်တော်ဒီတချို့ပါတွေဒီအန်ဒက်ဆစ်တမှာเนาะလူမီနာပါတယ်เนาะဆိုင်ဆေးတွေမှာလည်းဝင်းချွတ်တတ်တယ်အဲဒါမျိုးပေါ့เนาะအဲ့တော့တော်တော်များဆေးတွေကကျွန်တော်တို့တော့မဖြစ်ပါတယ်ဆိုတော့ဆေးကြောတွေမှာသိမိပါတယ်အိတ်ဆေးတွေကတော့ဝင်းချွတ်တတ်တယ်အဲ့ဒါတော့ကြည့်ရမယ်သဘောပေါ့နော်အဲ့ဒါစားနေလားပေါ့သဘောပေါ့နော်အဲ့ဒါဆိုရင် short in short ပြင်သင်းပြင်ပြောင်းနေပြောင်းပေါ့နော်အဲ့ရှိပါသဘောတရားနော်အဲ့ဒါဝင်းချုပ်တဲ့အကြောင်းတွေအဲ့ဒါတွေကတော့တိတဲ့ cause ပေါ့ secondary ပေါ့
ဝမ်းချုပ်တာဖြစ်စေတဲ့မူရင်းအဓိကအကြောင်းအရာတွေအကြောင်းကိုတော့ဒေါက်တာဦးဝေမွန်ကအခုလို့ရှင်းပြပါတယ
် primary ပေါ့ကျွန်တော်တို့ primary constipation ဆိုတာတိကတော့ဒီဥမိုင်းကြီးကကျွန်တော်တို့ကသူ့ထဲဝင်လာတဲ့ machine ကိုညှက်ရတာပေါ့နော် control လုပ်ပြီးအောက်ကိုတွန်းပို့သွားတာပေါ့အဲ့မှာနည်းနည်းညှက်ရနေတာပေါ့နော်ညာညာအသွာလာနေတော့ဥပမာဆိုဟိုတပီလောက်ရှိတဲ့เนาะဥမိုင်းကြီးရတယ်သွားဖို့တက်ကိုဆိုရပါတော့ဥပမာเนาะ15မိနစ်ကြာမှာ तू အဲ့ဒါကို9နိုင်ကြာကြာနေမှာပေါ့အဲ့ဆိုတော့ slow transit ခေါ်တာပေါ့ slow transit ပေါ့เนาะအဲဘာလို့ကြာဆိုအဲ့မှာသူ့မှာရှိတဲ့ညှက်မဲ့တွေပါလဲဆဲလေးတွေထေသွားတာလို့ဆဲတွေနေနေတာလို့เนาะအကလေးမှာ heart rate ကအဲ့ဒါတွေရပဲလေเนาะ neuron လေးတွေအောင်ကျော်လေးနေနေတာပေါ့အဲ့ဒါကြောင့်ဆိုရင် तू ကတော့မသွားတော့ညင်းတာ slow transit အဲ့ဒါဥမိုင်းကြီးရပဲပို့ជីជីជីជីជីလာပြီជីလာလေညှက်ရမရှိလေပျော့လေဖြစ်နေတာပေါ့နော်ကျွန်တော်တည်ရင်ဝင်လို့ပေါ့ညနေဆိုရင်ပြန်ရုံဆိုအရင်ဆိုလိုက်မပြုံးတော့တော့ပါလေအဲ့လိုဖြစ်သွားတာပေါ့နော်အဲ့ဒါ slow transit လို့ခေါ်တာပေါ့နော်အဲ့ဒါလေဆေးလေးတော့ကတော့ train လုံးကြီးပေါ်လာကြတယ်ဟိုနိုင်ငံခြားမှာတော့စနိုင်ပြီဒီမှာတိတ်မြောက်သေးတော့ပါလေအဲ့ transit ကောင်းတယ်လို့လည်းဆေးလေးတွေရှိတယ်အဲ့ transit ကောင်းဖို့ဆိုတာလေတို့ကတော့အခုတို့တော့စစ်စစ်လို့ရတယ်ဆေးလေးမျိုးသွားလိုက်ပြီအဲ့ဒါလေတိုင်းကြီးတိုင်းထွားပြီးသားဘယ်လောက်ရောက်ပြီဆိုတော့တိုင်းလို့ရတော့ပါနော်အဲ့ဒီမှာတော့အလုပ်လို့မရသေးပေါ့ဒုတိယအဆင့်ကတော့အပေါ်ကကိုလုံးကကောင်းတယ်ညင်ကကောင်းတယ်အောက်ကကျွန်တော်တို့ထွက်မဲ့နေရမှာပေါ့ထပ်မနေမှာကျွန်တော်တို့ anus inorotan လို့ခေါ်တဲ့ဒီ spinder တွေ muscle တွေညှိအားရှိတာရှိတယ်။အောက်က pelvic floor နော် pelvic floor ရှိတယ်ကျွန်တော်တို့ဒီကနော်။နောက်အဲ့တော့အပေါ်ကကိုယ်လုံးကညှိရတယ်နော်။ဒီ anus inorotan ကနေသူ့ကို straighten နေမှာဖြောက်ပေးလိုက်ရတယ်။ဆင်းလို့ကောင်းပါလေ။အောက်က pelvic muscle တွေ short ပေးလိုက်ရတယ်။အဲ့သုံးခုကဆိုညှိရတဲ့ပုံပါလေနော်။သူညှိရတယ်။နောက်ဒီ anus ကိုမစင်ရောက်ပြီဆိုရင်ဝန်သားမှန်းသိအောင်လေအောင်ကျိုးကကောင်းအောင်လေ။အတော့သိရတယ်ပုံပါလေ။အဲ့ဒီ neck floor တွေနဲ့ဒီ muscle တွေနဲ့အလုံးဆက်ဆက်ရှိတာပေါ့နော်အဲ့ဒါပြတ်သွားတာ dyssynergy ခေါ်တာပေါ့နော်အဲ့ဒါခေါ်တယ်ချို့ရတဲ့ obstruction ရှိတာပေါ့ obstructive defecation ဆိုပြီးတော့နော်အဲ့မျိုးတွေအဲ့လိုမျိုးကြောင့်လည်းကိုချို့တာတွေရှိတယ်အဲ့လိုကြတဲ့လေကျွန်တော်တို့ကဒီဘက်ချမ်းမှာ surgical နဲ့ကျွန်တော်တို့ပုံများလေးပြင်လို့ရတယ်ရှိလာတဲ့ပုံပေါ့နော်အဲ့ကျွန်တော်တို့ဟိုကနပြောလို့မျိုး fissure ဆိုရင်ကုပ်ပြလိုက်မယ်ကျင်းနေဟိုပြုတ်လိုက်မယ်နော် အဆက်ဆက်မရှိတာဆိုတော့ကျွန်တော်ဒီမှာနိုင်ငံခြားမှာဆိုရင်အဲ့ NAF ကိုသာ stimulus ပေးရတာ S2 လေ S2 NAF ကို stimulus ပေးလိုက်မှဆိုရင်အဲ့ဒါလေးကိုခါးလေးကိုအောင်အလေးဆိုက်ပြီးတော့ NAF stimulus ပေးလိုက်မှဆိုပိုကောင်းလာတယ်တွေးလာတယ်နောက်ဒီဝင်သွားတော့ပြန်လေ့ကျင့်ပြလို့ရတယ်တော့ပါလေအဲ့ပြန်တော့သူတို့ training ပြန်ပေးတော့ feedback ခေါ်တယ်နော်အဲ့အဲ့မျိုးတွေပြန်လုပ်တာရှိပါတယ်ဒါပေမဲ့အကြမ်းမြင့်ကတော့ကျွန်တော်နိုင်ငံတွေထားမှာတော့ဒီ primary ခုနပြောတယ်ပါခေါ့မလဲ contribution ကိုနည်းနည်းပြုပြင်အားနည်းနေတာပေါ့တော့ပေါ့နော်အဲ့ဒါကြောင့်ဖြစ်တတ်ပါတယ် secondary တွေကအကြောင်းသိပြီးလာတယ်အဲ့ဒီအရင်ပြုတ်ပြန်လိုက်ပါတော့ပေါ့နော် primary ကတော့အကြောင်းသိတရားပေါ့မတည်သေးဘူးဆိုတော့ဆန်းစစ်မှသိမှာပေါ့နော်ဒါကတကယ်သူ့ကိုစေမှာစစ်မှာရမှာတော့ပေါ့နော်အကြမ်းမင်းကတော့ဘာကြောင့်ဖြစ်ဖြစ်ကျွန်တော်တို့ကတော့ဖြစ်တာတော့နှစ်ခုဆက်ဆက်မှုရှိတာတော့ဗာလေလှုပ်ရှားမှုနေတယ်နော်အသေးရစားနေတယ်နော်အသေးနစားနေတယ်ကျူးစီတောက်နေတယ်ရေတောက်နေတယ် exercise နေတယ်ညင်းနေတယ်အဲ့ဒါတွေတော့နော်ပြပါဒါပြင်နန္ဒီဆိုင်နာတွေကဝင်သွားတဲ့ style လေးပေါ့ဝင်သွားတော့အချိန်မပေးဘူးနော်အလုံးရှုံနေတယ်အင်တာမတန်မှုရုံမလည်းမသွားတော့အောင်းလိုက်မယ်အောင်းအောင်းနဲ့ခဲသွားလေအဲ့လိုမျိုးကြတာအပေါ်က block စီးတော့အောက်ကခဲပိတ်နေမရတော့ပြတဲ့ပေါ့နော်အဲ့ပတ်တန်လေးဖြစ်တတ်ပါတယ်နော်အဲ့ habit တွေအေးကြည့်ပါတယ
်ဝမ်းချုပ်စီတဲ့မူရင်းအထိကအကြောင်းအရာတွေနဲ့အထိကမဟုတ်တဲ့အကြောင်းအရာတွေအကြောင်းကိုတည်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်တော့ပ
ါဒေါက်တာတန်းစောတင်ဆက်ပေးခဲ့တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ပါရှင်အခုဆက်ပြီးတော့အမေရိကန်မူဝါဒနဲ့မြန်မာနိုင်ငံရေးအလားအလာအကြောင်းဥကြော်ဇန်သာတင်ဆက်ထားတဲ့မြန်မာရေးသုံးသပ်ချက်ကိုတင်ပြပေးကြပါရစေ။မြန်မာနိုင်ငံအပြောင်းလဲအတွက်နိုင်ငံတကာဖိအားဟာအင်မတန်မှအရေးပါပါတယ်။ဒီအတွက်အမေရိကန်အစိုးရကဥဆောင်ကြိုးပမ်းနေပါတယ်လို့အမေရိကန်ပြည်ထောင်စုရဲ့အာရှပစ္စည်းပိတ်လုံခြုံမှုလေးလာရေးဌာနပါမောက်ခမီမီဝင်းဘက်ကဆိုလိုက်ပါတယ်။အာနာသိန်းစစ်တပ်နဲ့ဖီဆန်ရေးအင်အားစုတို့ကြားလက်ရှိအခြေအနေကိုတစ်ချိန်လုံးကမြန်မာစစ်အရာရှိတွေကိုစစ်ပညာသင်ကြားပို့ချပေးခဲ့တဲ့အမေရိကန်ဒုဗိုလ်မှူးကြီးအငိမ့်စာမီမီဝင်းဘက်ကနှိုင်းရှင်ပြောပြထားပါတယ်။အသေးစိတ်ကိုတော့ပါမောက်ခဘတ်နဲ့ဥကြော်ဆန်သာတို့ဆွေးနွေးသုံးသပ်ထားပါတယ
်။ပါမောက်ခမီမီဝင်းဘက်ကမိသားစုနဲ့ကြိုးစားနေတာကတော့ဥပဒေစိန်အစိုးရတက်ပြီးကြတဲ့ကစပြီးတော့မြန်မာနိုင်ငံစစ်တပ်နဲ့အမေရိကန်စစ်တပ်ချင်းဆက်ဆံရေးဆိုတဲ့ပုံစံတစ်ခုကြီးကတော့ချင်ပါတယ်။ဆိုတော့အဲ့ဒီကကိုအချင်းချင်းပဲပြောပါဘယ်လိုပုံစံမျိုးရှိခဲ့တယ်လဲအခုတော့ပြတ်သွားပြီပေါ့နော်အဲ့ဒါ။ဟုတ်ကဲ့ရှင်။ဟိုမြန်မာနိုင်ငံပေါ့
နော် Democracy Transition အချိန်မှာပေါ့ကျမတို့က military to military engagement လို့မျိုးပေါ့နော်ဒီဥစ္စာလုပ်တဲ့အခါမှာတချို့မြန်မာ officer တွေပေါ့နော်ကျမတို့ရဲ့ center မှာလာပြီးတော့အကြောင်းမှတက်တာပေါ့နော်အကြောင်းမှတက်တာဒီပြည်သားတွေကခဏခဏပြောတဲ့ဒီဥစ္စာ training ဆိုအဲ့ဒါမှတကယ်တော့ training မဟုတ်ဘူးကျမတို့က education ဆိုတာပညာသင်တာပေါ့နော်ကျမတို့သင်ပြီးတာအပြည်ပြည်ဆိုင်ရာဆက်ဆံရေးနောက်ပြီးတော့ civil military relation you know ဒီ democratic government အောက်မှာပေါ့နော် system တစ်ခုအောက်မှာ
Civil military relation evolution လို့ရှိရတယ်ဆိုတာအဲ့ဒါကြီးသင်ပြတာ။အဲ့ဒီဆက်ဆံရေးကဘယ်တော့ပြီးပေါ့နော်အန
ာသိမင်းနောက်မှာ။ဟုတ်ကဲ့ရှင်အခုချိန်မှာအားလုံးကဒီ US ကနေ sanction လုပ်ထား
လိုက်မြန်မာစစ်တပ်က။အခုရုရှားက Ukraine ကိုကျူးကျော်ပြေးနောက်မှာမြန်မာစစ်ကောင်စီပေါ့လေသူတို့ကရုရှားကိုအပြတ်အသတ်ထောက်ခံလိုက်တယ်ဆိုတော့အမေရိကန်နဲ့ဆက်ဆံရေးပုံပြီးအစမ်းဝေးသွားတယ်လို့ပြောလို့ရပါတယ်။
Russian လို့ထောက်ခံလို့ American နဲ့ဝေးတာကတလောက်လောက်မရှိဘူး။ပို့ပြီးတော့ American နဲ့ဝေးသွားရဲ့ဥစ္စာက military coup အာဏာသိမ်းတာနဲ့ဟို democratic elected ဝင်နေတွေကိုဖမ်းဆီးတာအဲ့ဒီဥစ္စာကပို့ပြီးတော့အရေးကြီးရဲ
့။အချို့ကပြောကြတယ်အဲ့ဒီ American ရဲ့စစ်ကောင်စီအပေါ်မှာအရေးယူမှုမြန်မာနိုင်ငံ democracy နံပါတ်ကိုတက်ဆန်းနိုင်ဖို့အတွက် American ရဲ့စွန့်ဆောင်မှုတွေဟာဖိတ်ချရမှုစီးဆိုပြီးတော့မြန်မာပြည်သူတော်တော်များများကညှိတွားကြပါတယ်။ပညာရှင်တယောက်နဲ့ဘယ်လိုပြောလို့ပါလဲခင်ဗျာ။ဟု
တ်ကဲ့။ကျမတို့ဒီတမိုင်းမှာအောင်မြင်သွားတဲ့တော်လှန်ရေးတွေကိုပြန်ပြီးလေ့လာလိုက်တဲ့အခါမှာပေါ့နော်။ကျမတို့ကသွားတွေ့လဲဆိုသူတို့အဓိက၃ချက်ပါတယ်။အဓိက၃ချက်။အဲ့ပထမဆုံးတစ်ချက်ကဒါပြည်သူလူထုရဲ့ဆန့်ကျင်မှုပေါ့နော်။ပြည်သူလူထုအများကြီးရဲ့ဆန့်ကျင်မှု။နောက်တစ်ခုကျတော့အကြီးကြီးဆိုင်ရာကဖြစ်အားအများကုန်နောက်သုံးချက်မြောက်ကကြတော့ defection ဟိုနည်းစစ်တပ်နဲ့ elite ရဲ့ defection အဲ့ဒီဥစ္စာသုံးမျိုးသွားတွေ့တယ်ဆိုတော့ဒီဥစ္စာ TV ဆိုင်ရာရဲ့ PR အရန်ကြီးကြီးတယ်။အဲဒီဥစ္စာကိုအတွက်ကြောင့်လေ US ကဒီဘက်ကနေပြောပေါ့နော်။ဥဆောင်ပြီးတော့ဒီဘလူနီးနဲ့ PR ပေးရမယ်ဆိုတာဆောင်ရွက်နေတာပေါ့နော်။အဲဒီဥစ္စာ sanction တွေလည်းပါတယ်နော်။ဟိုနောက်ပြီး diplomatic ပေါ့နော်။ဟိုဝင်နေတဲ့ ASEAN တို့နဲ့ဟိုနေနေတဲ့ neighboring country တွေနဲ့ European country တွေအားလုံးနဲ့တူတူပေါင်းပြီးတော့လုပ်တဲ့ဥစ္စာမှာဒီအဲဒီကြောင့်မလို့လေဒီ PR ကအများကြီးရှိလာတာ။
ဆောက်နေမိကြတဲ့တုံးချက်မှာဒီလူတွေရဲ့စံချိန်ဥကြမှုအဲ့ဒါကတော့ဒီမနိုင်ငံသမိုင်းမှာတခါမှမကြုံဘူးတဲ့အောင်ကြီးမာတဲ့စံချိန်ဥကြမှုတွေ့နေရတယ်လို့ပဲကျွန်တော်ကတော့သတင်းစမ်းတောက်နေမိပါတယ်ဆိုတော့ PR ကတော့လုံလောက်တဲ့ PR enough pressure ရှိပါရဲ့လားလူတွေကညှိကြရတဲ့အဲ့ဒီကြောင့်အဲ့ဒါပိုပြီးလုတ်တင်တယ် PR ပိုပြီးပြင်းတယ် American တို့ကအပြောသာများနေပြီးတော့လက်တွေ့နေတယ်လို့ဆိုပါတယ်ကျွန်တော်အဲ့ဒီကြောင့်ကြည့်နေတာပါအထူးသဖြင့်ဒီဘယ်အချင်းတန်းခပ်ပြီးဆိုတဲ့နေရာမှာရေနံတို့ဘာလို့ဆိုရင်သူကမပိတ်ဆို့ဘူးဖြစ်နေတယ်
ကျွန်တော်ဆက်နေတာ US State Department ကနောက်ထပ် sanction တစ်ထုတ်ထပ်လာပြန်ပြီဆိုတော့အဲ sanction ကတဖြည်းဖြည်းနဲ့သူတို့တင်းကျပ်တာပေါ့နော်တင်းကျပ်ဖို့လုပ်နေတယ်ဟုတ်တယ်ရေနံနဲ့အဥ္စာလည်းသူတို့ထိပို့ပါပဲသူတို့အဲ့ဒီဥ္စာကိုအများကြီးပဲဆွေးနွေးနေကြတယ်ရေနံနဲ့ပတ်သက်ပြီးတော့လုပ်တဲ့အခါမှာနည်းနည်းလေး tricky ဖြစ်တယ်ဘာလို့လဲဆိုတော့ energy ပေါ့နော် energy sector gotမစင်းလာပဲနဲ့လုံလိုက်မယ်ဆိုလို့ရှင်တန်တမာနဲ့ပတ်သက်တဲ့အထီးအားနဲ့မှာကြွားပြီးတော့ညှိနိုင်တယ် right ဆိုတော့အဲဒါကြောင့်မလို့သူတို့ဒီဥစ္စာကိုအများကြီးစဉ်းစားပြီးတော့အများကြီးဆွင်းဝေးပြီးတော့လုပ်ကြရည်လိုအပ်တယ်လို့ကျွန်တော်တွေ့မိတယ
်ဒါပေမဲ့လည်းတစ်ခုစဉ်းစားမိတာအခုရုရှားနဲ့ဖြစ်လိုက်တဲ့အခါမှာရုရှားရဲ့ရေနံကိုတန်ခတ်လိုက်တဲ့အမေရိကန်နဲ့ပို့ပြီးတော့ယူရိုပီးယန်ကန်ထရီတွေကဥရောပနိုင်ငံတွေကပို့ပြီးတော့အထက်ကျုံရတဲ့ဒီကိစ္စနဲ့ပတ်သက်လို့ဆိုတော့ဒီနာဘယ်ကဘယ်ရရပူပြီးလိုအပ်နေတဲ့သဘောတတော်တော်ဆိုရင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဆော်ဒီအရေဗျအပါဝင်ပေါ့လေမစ်လီစ်နိုင်ငံတွေကိုသူကရေနံပူပြီးတော့ထုတ်ပေးဖို့အတွက်ချင်းကတ်တယ်ဆိုတော့ကြားပါတယ်သူကလက်မခံကြဘူးရဲ့ဆိုတော့မြန်မာနိုင်ငံကရေနံဟာဘာပဲပြောပြောသူကပူပြီးလိုအပ်နေလို့များသူလက်ပိုက်ကြည့်နေဥမာတူကြောက်ဘူး
အတွက်ကတော့ကျွန်မအသေးချာမသိဘူးပေါ့နော်ဒါပေမဲ့တန်တမာရေးပြည်ပြည်ဆိုင်ရာဆက်ဆံရေးကလည်းပါသေးတယ်နော်ဆိုဟိုရုရှားနဲ့ယူကရိန်းကြတော့ပြည်နိုင်ငံတွေကစုပေါင်းပြီးတော့အညီညွတ်စွာလုပ်တယ်အဲမြန်မာနိုင်ငံနဲ့ပတ်သက်ပြီး level of unity ကတိတ်ပြီးတော့မတွေ့ရသေးဘူးဆိုတော့လေအဲ့ဒီဥစ္စာကိုအများကြီးကြိုးစားဆိုတော့အဲ့ဒါတွေ့နေတယ်လို့ကျွန်မထင်ပါတယ်ဟုတ
်တယ်ဆိုတော့မင်းကြီးရဲ့အချက်သုံးချက်ထဲမှာစံပြမှုရဲ့နောက်ဝင်ကြည့်ပါပြရဲ့နောက်နံပါတ်3ချက်ကပုံပြီးစိတ်ဝင်စားဖို့ကောင်းတဲ့ defection ဆိုစစ်တမ်းအီလစ်ဆိုတော့ကျွန်တော်နားလည်တာဥပမာဖိလစ်ပင်းစ်မှာဖြစ်တဲ့ feature မျိုးလား Ramos တို့ Onri တွေတို့ Marcos တို့ကသူတို့ defect လုပ်လိုက်တယ်ဒီလိုပဲကိုဗတ်ပြောင်းလိုက်တယ်အဲ့ဒီပုံစံမျိုးကိုပြောရဲဆိုရင်မြန်မာနိုင်ငံမှာရောအဲ့လိုဖြစ်နိုင်မဲ့အလားအလာမျိုးရှိပါရဲ့လားခင်ဗျာ
ဖြစ်ဖြစ်နိုင်တယ်ဘာလို့လဲအခုအချိန်မှာ out defection နဲ့ပတ်သက်ပြီးတော့အများကြီးထွက်လာတယ်ထွက်လာတဲ့လူတွေကိုလည်းမေးလိုက်လို့ရှိလို့ရှိရင်သူကပြောနေအထဲမှာတဲ့80ရာခိုင်နှုန်းလောက်ပေါ့နော်ထွက်ချင်နေပြီသူတို့မလုပ်ချင်တော့ဘူးတဲ့တချို့တွေကမမျိုးမျိုးကြောင့်မထွက်နိုင်လို့တာညင်နေရတာသူတို့ရဲ့စိတ်ဓာတ်ပေါ့နော်အဲ့ဒါမရှိတော့ဘူးဆိုစိတ်တိုက်တယ်ဆိုတာကစိတ်ဓာတ်မရှိလို့ရှိရင်အတိုက်ရတာမလွယ်ဘူးနော်နိုင်ဖို့ကမလွယ်ဘူးဆိုတော့အဲ့လိုမျိုးဖြစ်နေတယ်အာနောက်ပြီး elite နဲ့ပတ်သက်ပြီးတော့လေအခုတလောမှာဆို crony စီလေ elite ဆိုလို့ရှိရင်မြန်မာနိုင်ငံမှာကျတော့ crony ဆိုပြောလို့ရတာပေါ့နော် crony စီသူတို့လိုက်ဖမ်းနေတယ်သူတို့ဘာကြောင့်လိုက်ဖမ်းလဲဆိုတော့အဲ့ဒီဥစ္စာကျွန်မတို့ indicator တကူကအဲ့ဒီ elite ကြီးကသူတို့ဘက်ကိုမလိုက်တော့လို့ဒီဘက်ကိုရောက်လာလို့အဲ့ဒါကြောင့်မလို့သူတို့ကအိုက်ဖမ်းနေလို့ကျွန်မခံမှန်းလို့ရတယ်ပေါ့နော်ခံမှန်းလို့ရတယ်ဆိုတော့ဒါကုလုံးပြန်ပြီးကြည့်လိုက်လို့ရှင်ဒီ defection ဆိုတဲ့ဥစ္စာကအာတော်တော်များများသမိုင်းနဲ့ပြန်ချတခါမှမတွေ့ဘူးရဲ့အ level ပေါ့နော်ဖြစ်လာပြီလို့တွေ့လို့ရတယ်
ဟုတ်ကဲ့မိမိကိုယ်တိုင်တမခပြောင်းနေတဲ့အဲ့ဒီမြန်မာစစ်တပ်အရာရှိကိုစီးပွားရေးတက်တို့မှာတွားပြီး lecture ပေးတယ်ပညာသင်ပေးတယ်ဆိုတာကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီအခါမှာတော့သူတို့ရဲ့တုံ့ပြန်မှုသူတို့ရဲ့ဒီ democracy အချင်းကိုအောက်မှာနေရတဲ့တမန်တော်တခုဖြစ်ရေးတို့တို့ဘလောက်စိတ်အားထက်သန်မှုရှိတယ်လို့တွေ့ခဲ့ရပါတယ်ခင
်ဗျ။အဲဟုတ်ကဲ့ကျမကသွားတင်တဲ့အခါမှာပေါ့နော်ကျမကတော့ Lieutenant Colonel နဲ့အောက်အောက်ညာတော့အချင်းကျမချွတ်ချွတ်အဲ့ဒီမှာကျတော့တို့တွေကအဲ့လိုကအများကြီး expectation ရှိတယ် expectation ဆိုတော့ဟုတ်ကဲ့မျော်လင့်ချက်အများကြီးသူတို့မှာရှိတယ်အဲ့တော့သူတို့ကကဘာနဲ့တန်းပြီးတော့ပေါ့နော်ကဘာမှာရှိတဲ့တခြားစစ်တပ်တွေနဲ့ပူးပေါင်းပြီးတော့လှုပ်ချင်တယ်အဲ့လိုလှုပ်တဲ့အခါမှာလဲသူတို့ကိုလေးလေးစားစားနဲ့နော်ဟိုဂုံယူစွာသူတို့လှုပ်ချင်တယ်အဲ့ဒီတော့ကလေကျွန်မလှုပ်တဲ့အခါမှာဒီကဘာလုံးကလေမြန်မာစစ်တပ်ကိုကြည့်ပြီးတော့တော်တော်အချင်းကြီးနဲ့နည်းနည်းအချင်းကြီးရတော့ဘာလို့ဆိုတော့စစ်တပ်ကိုလိုက်ကဒီ democratic transition ကိုအာလုတ်ပြီးလိုက်တယ်ဆိုတော့လေလူတွေကတခါရဲ့အရန်နဲ့အံ့ဩပြီးတော့သူတို့လက်ခံကြတယ်ပေါ့နော်တော်တော်ကျိုးကျိုးကြတယ်ကျိုးကျိုးအဲ့ဒီနေရာကနေပြီးတော့အခုဆိုလို့ရှိလို့ရှင်တခါရဲ့သူတို့ကိုလုံးဝဟိုလူစိုးလိုမျိုးချင်ပြီးတော့လုံးဝဟိုနည်းပြစ်ပယ်လိုက်ကြတယ်ဟုတ်တယ်အဲ့ဒီတခါရဲ့ထိုးကြပါတာပေါ့နော်ဆိုကျမတခါလေးကြရင်ကျမစိတ်ထဲမှာလည်းတခါလေးကြရင်အဲ့ဒီစစ်ဘိုလ်ကြီးကိုကျမပြန်ပြီးတော့သူတို့မျက်နှာလေးတွေပြန်ပြီးတော့အာမြင်မိတယ်သူတို့အဲ့ဒီချိန်မှာသူတို့ရဲ့ hope တော့ပေါ့နော်သူတို့ရဲ့မျော်လင့်ချက်တွေသူတို့ရဲ့အနာဂတ်တွေသူကအရန်နဲ့ excited အဲ့ဒီချိန်မှာအရန်ဖြစ်လာတယ်အဲ့ဒီဥစ္စာကြီးပဲဒီလိုတစ်ခါရဲ့ဟိုနည်းနည်းအဝီစီးတဲ့ဝင်သွားရဲ့ဆိုတော့သူတို့အတွက်လည်းကျမတော်တော်တစ်ခါလေးကြားလို့ရှိရင်စိတ်မကောင်းဘူးဖြစ်နေပါတယ
်ဒါမဲ့လုံးလုံးရမှာသူတို့အစည်းအလုံးနဲ့ဖြစ်နေအောင် unified လုပ်ထားနိုင်တဲ့အဓိကအချက်ကဘာလို့ပြောနိုင်ပါလဲပြည်သူတွေသူတို့မတိုက်မနစ်သက်ဘူးဆိုရလဲသိတယ်လက်အောက်ကတမတော်တဲ့ဝန်ထမ်းတွေကသူတို့မချေနှက်ကြဘူးသူတို့ဘဝကျင်းကျက်တယ်အထက်အရာရှိနေမတူဘူးဆိုတာသူတို့သိသို့တော်လည်းဘာကြောင့်သူတို့ဟာအစည်းအလုံးနဲ့ဖြစ်နေကြလဲလို့ထင်ပါတယ်ကျမကဒီ
interview တွေလုပ်လိုက်တဲ့အခါမှာတွေ့တာကသူတို့ကအားလုံးတလားတော့အများကြီးလည်းမရှိတော့ဘူးဆိုပါတော့တိုက်ရင်တခုဆိုလို့ရှိရင် full strength ပါเนาะတကယ်လို့အပြည့်အစုံရှိမယ်ဆိုရင်လူ800ရှိရတယ်အခုဟိုတလောကထွက်လာတာသူတို့ပြောနေ150လောက်ပဲရှိတော့တယ်အဲ့ရှိတဲ့150တွေမှာလဲသူတို့50ရာခိုင်နှုန်းကပဲ combat ready เนาะ combat ready ရှိဆို85ယောက်လောက်ပဲရှိတော့တယ်ဆိုတိုက်ရင်တခုမှာအဲ့ရှိတဲ့လူတွေကလဲသူတို့ပြောတာ80ရာခိုင်နှုန်းလောက်ပေါ့เนาะအာလုံးဝ site မလုပ်ချင်တော့ဘူးတချို့တွေကြတော့အရန်အသက်ကြီးနေပြီဟိုဆိုပါတော့စာကျင်နေပါလေနော်သူတို့တက်တက်လုံးကလည်းစစ်တက်ချင်းပါပဲသူတို့လာတော့ဘယ်လိုမှထွက်လိုက်လို့ရှင်လဲသူတို့မှစာရေးတောက်ရေးဘာလို့မလဲဆိုသူတို့စိတ်ပူရဲ့နောက်ပြီးတချို့တွေကြတော့လေသူတို့မိသားစုတွေပေါ့ဟုတ်တယ်မလားအခုချိန်မှာစစ်တက်ကမိသားစုတွေကိုလည်းအရင်နဲ့ကညာရင်ဆိုတော့အဲ့ဒီဥစ္စာတွေလည်းဟိုနည်းမထွက်နိုင်ဘူးနောက်တစ်ခါကျတော့ logistics တကယ်ထွက်ဖို့အတွက်ကလည်းအများကြီးပဲစစ်တက်ကသူတို့ဘာလဲချုပ်ကင်နာရဲဆိုတော့လေဒီအဲ့ဒီအချိန်မှာ logistic ကြောင့်သူတို့မထွက်နိုင်တဲ့ဥစ္စာအများကြီးရှိတယ်
ဟုတ်ကဲ့နောက်တစ်ခုလည်းကျွန်တော်မြင်ချင်ပါတယ်လက်နက်တိုင်းပြီးတော့ဖြန့်ဆန်းနေရတဲ့ EAO တွေနဲ့အခု PDF တွေသူတို့ရဲ့အင်အားတော်ဒါစီးကျွမ်းကျင်တဲ့ပုံစံတောင်နဲ့ဘယ်လိုသုံးသပ်မိပါလဲခင်ဗျာသူတို့ရဲ့ညွတ်မှုသူတို့ရဲ့ unity strength အဲ့ဒါတွေကိုမြင်ပြီးဘယ်လိုသုံးသပ်မိပါလဲ
ဟုတ်ကဲ့ကျမဆရာမတယောက်အနေနဲ့ပေါ့နော်ဒီဥစ္စာသူတို့ကိုကျမ B+ အထွေချုံမရှိတကယ် training လည်းမရှိပဲနဲ့ဒီလောက်ထိလုံနိုင်ရယ်ဆိုတော့တော်တော်ချီးကျူးစရာပဲအပြီးအထိအောင်မြင်နိုင်ဖို့အတွက်ကကြတော့ပူးပေါင်းဆောင်ရွက်ဖို့ဒါ A အထိရမယ် A+ ရတော့မတို့ရဲ့ဥစ္စာလုံနိုင်မယ်လို့ကျမသုံးသပ်သိကြတယ်
အမေရိကန်ဒူပိုမူကြီးအငိမ့်စားမီမီဝင်းဘက်နဲ့ဥကျော်စန်းသားတို့ဆွေးနွေးသုံးသက်ခဲ့တဲ့မြမရေးသုံးသက်ချက်ပါရှင်ဆက်ပြီးတော့အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်အေရှာတောခေါက်သီးပြိုင်ပွဲတွေကိုကမ္ဘာအဆင့်မီပြိုင်ပွဲတွေဖြစ်အောင်ရည်မှန်းထားပြီးတော့တိတ်မကြခင်အချိန်တွင်းမှာပဲ European Tour ပြိုင်ပွဲတွေကိုမှီလာနိုင်တယ်လို့အေရှာတောပြိုင်ပွဲတွေရဲ့အမှုဆောင်အရာရှိချုပ်ကိုချိုမင်းတန်ကပြောပါတယ်ကိုချိုမင်းတန်နဲ့ Skype ကနေဆက်သွယ်မေးမြန်းထားတဲ့အပိုင်းနှစ်ကိုကိုရနိုင်ကဒီသတင်းပတ်ရဲ့အားကစားကဏ္ဍမှာတင်ဆက်ပေးထားပါတယ်
from Burma so I believe
မြန်မာနိုင်ငံကဆိုရင်ကိုချိုမင်းတန်းကအေရှန်တုတ်ကောက်သီးပြိုင်ပွဲတွေမှာအူးကြီးလာဟန်ပြီးတဲ့နောက်ကမရှင်နာနဲ့ CEO ဖြစ်လာတာဒုတိယမြောက်ပုဂ္ဂိုလ်ပေါ့နော်ဆိုတော့ဒီအတွက်ရောဘလောက်ထိဂုဏ်ယူမိလဲဗျ
I think it's a very special
ဒီတော်ဝန်ဒီနေရာကတော့တကယ်ကိုထူးခြားတယ်လို့ထင်ပါတယ်ဦးကြီးလာဟန်ကတော့မြန်မာကောက်သီးလောကထဲကတကယ်ကိုဦးဆောင်သူတူပါအများမျိုးကိုဖြေရမယ်ဆိုရင်တော့ကျွန်တော်ကဩစတြေးလျနိုင်ငံကလက်မှတ်ကင်ထားတဲ့ဩစတြေးလျနိုင်ငံသားဆိုပေမဲ့မြန်မာပြည်ကမြန်မာနယ်ဘွားတယောက်အဖြစ်နဲ့ဂုဏ်ယူပါတယ်။ဒါပေမဲ့ရေရှမ်းထရိုးကောက်သီးပြိုင်ပွဲတွေရဲ့ဦးဆောင်သူတယောက်အဖြစ်နဲ့အာရှကိုကိုးစားပြုရတာကျွန်တော်အတွက်သိအရေးကြီးပါတယ်
။ကျွန်တော်သိသလောက်တော့ဦးချီလာဟန်တုံးကသူကရေရှမ်းထရိုးပြိုင်ပွဲတွေကိုပို့ပြီးတော့အကြံကြံပြတ်ပြတ်ဖြစ်လအောင်လုပ်နိုင်ခဲ့တယ်ဆိုပြီးတော့ပြောကြတယ်။ဆိုတော့အခုကိုချိုမင်းတန်းကရော ဒီ Asian Tour ရဲ့ Commissioner တယောက် CEO တယောက်အနေနဲ့ဒီပြိုင်ပွဲတွေကိုဘယ်လိုကြီးမန်းထားလဲ
You're right. I mean, through Ujilal's time, he took the Asian PGA.
Ujilal ဟန်လက်ထက်တုန်းကတော့သူက Asia PGA ပြိုင်ပွဲတွေဖြစ်ပြီးအဲဒီတုန်းကတစ်နှစ်ကို10ပွဲ12ပွဲလောက်ရှိပါတယ်။ Asia တခွင်ကအမျိုးသားတခွင်ဆိုင်ပွဲတွေစုပြီးတော့အဲဒီကနေအခု Asian Tour ပြိုင်ပွဲတွေဖြစ်လာခဲ့တာပါ။အဲဒီတုန်းက TV ကြော်ညာတွေရှိမယ်၊ Sponsor ကြော်ညာဘုတ်တွေရှိမယ်။အခြေခံအဖြစ်တော့ Asian Tour ကို Professional ဆန်ဆန်ဖြစ်အောင်လုပ်ခဲ့တာပါ။ဒါက Ujilal ဟန်လုပ်ခဲ့တာပါ။ကျွန်တော်ရည်မှန်းချက်ကတော့အဲဒီကနေနောက်ထပ်တလှမ်းပြီးတော့တကယ်ကပအစ်စ်မီပြိုင်ပွဲတွေဖြစ်လာဖို့ပါလွန်ခဲ့တဲ့20ကာလအတွင်းကတော့ Asian Tour ပြိုင်ပွဲတွေဟာကပမှာ PGA Tour, European Tour, Japan Tour တွေရဲ့နောက်တတိယဒါမှမဟုတ်စတုတ္ထအဆင့်လောက်မှရှိတယ်လို့ကျွန်တော်ပြောချင်ပါတယ်အခုဆိုရင်ကျွန်တော်တို့မှာငွေကြေးထောက်ပံ့မဲ့ sponsor အစ်စ်လည်းရထားတယ်လို့ရုပ်သံထိုးလင်းဖို့အတွက်ရုပ်သံ line တွေလည်းရထားပြီးပိုကောင်းတဲ့ကစားသမားတွေလည်းရှိလာနေပြီးတော့ကျွန်တော်တို့အနေနဲ့ကျွန်တော်တို့အဆင့်ကိုဥရောပတူပြိုင်ပွဲတွေအဆင့်ရောက်အောင်သိပ်မကြခင်အချိန်အတွင်းမှာလှုပ်လာနိုင်မယ်လို့မျှော်လင့်ပါတယ်
။ So အခုတခါတော့ကျွန်တော်မေးချင်တာကအာရှကကောက်တီးသမားတွေရဲ့အဆင့်တန်းကတခြားအမေရိကန်တို့ဥရောပတို့အပါအဝင်ကမ္ဘာတစ်ဝန်းကတခြားကစားသမားတွေနဲ့ရှင်းကြည့်မယ်ဆိုရင်ဘယ်လိုရှိပါလဲဗျ
။ I mean look we're still a little bit behind I have to admit. I mean the best players in the world are competing on the PGA Tour.
အမှန်တိုင်းဝင်ခံရရင်တော့ကျွန်တော်တို့စီကနည်းနည်းတော့လိုနေပါသေးတယ်။ကမ္ဘာအကောင်းဆုံးကောက်တီးသမားတွေကတော့PGA ပြိုင်ပွဲတွေမှာဝင်ပြိုင်နေကြတာပါဒါကတော့ရှင်းပါတယ
်ဟောအာရှကဒီကောက်တီးဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးတော့ရောကိုချိုမင်းသားနှုတ်ဘက်ကဘာတွေလုပ်နေလဲဗျအဲ့ဒါလည်းရှင်းပြပေးပါဦ
း Now I mean wherever we travel whichever country
ကျွန်တော်တို့ဘယ်နိုင်ငံဘယ်ကိုပဲတွားတွားအဲ့ဒီနိုင်ငံကကောက်တီးသမားတွေဝင်ပြိုင်နိုင်ဖို့အတွက်နေရာအတော်များများပေးနိုင်အောင်လုပ်ပါတယ်ဘယ်နိုင်ငံမှဖြစ်ဖြစ်အဲ့ဒီနိုင်ငံကဒေသခံကစားသမားတွေအတွက်နေရာအတော်များများချန်ထားပေးပါတယ်အဲ့ဒီလူတွေဟာ Asian Tour ပြိုင်ပွဲအဖွဲ့ဝင်ဖြစ်ဖို့မလိုပါဘူး။ဒါမျိုးတွေကိုကျွန်တော်တို့သွားတဲ့နေရာတိုင်းမှာထည့်သွင်းစဉ်းစားပြီးဒေသခံတွေအနေနဲ့အဆင့်မြင့်ဆုံးပြိုင်ပွဲတွေမှာဝင်ပြိုင်နိုင်ဖို့အတွက်အခွင့်အရေးတွေကျွန်တော်တို့မှာရှိပါတယ်
။ဒါကိုချိုမင်းသားတို့မှာဒီမြန်မာနိုင်ငံလိုနိုင်ငံတွေမှာဒီကောက်တီးဖွံ့ဖြိုးရေးအတွက်ရောအထူးစီမံကိန်းတွေရန်ပုံငွေတွေရထားတာမျိုးရောရှိလားဗျ။
Funny you should say that because we're just about to start a new program called the
Ujilal Nagat Champion season တစ်ခုကိုစမလို့လုပ်နေပါတယ်။ Ujilal Han ဟာကစားသမားတွေကိုအညီအမျှဆက်ဆံတာအလွန်တန်ဖိုးထားမျက်နှာတွေတူပါ။ဒီ season ကတော့ Asian Tour ပြိုင်ပွဲတွေမှာကစားနိုင်တဲ့လက်ရည်ရှိပြီးကစားဖို့အခွင့်မသာတဲ့နောက်ခံပံ့ပိုးမှုမရှိတဲ့အထက်ကတစ်နှစ်ကိုလူငယ်ကောက်တီးကစားသမား3-4ယောက်လောက်ရှာဖွေမွေးထုတ်သွားမှာဖြစ်ပြီးသူတို့အနေနဲ့ပြိုင်ပွဲမှာဝင်ပြိုင်ဖို့အခွင့်အရေးရမှာပါ။သူတို့ကိုလက်ရည်စစ်တဲ့ကြောင်းကိုလာတက်ပြီးတော့တိုးတက်လာအောင်ကူညီပေးဖို့နဲ့ကြေးစားကောက်တီးသမားအဖြစ်ပထမဆုံးစတင်တဲ့နှစ်မှာသူတို့ရဲ့ကုန်ကျစရိတ်တွေကိုကူညီသွားဖို့ပါ။ဒီစီဇန်ကိုလာမယ့်2023မှာစတင်ဖို့လှုပ်ဆောင်နေပြီးလူဘလို့ရွေးမလဲ၊ဘယ်သူတွေကိုရွေးကြမလဲဆိုတာတွေအတွက်ဦးကြည်လာဟန်ရဲ့အမျိုးသမီးနဲ့အတူတွဲပြီးတော့လုပ်နေကြပါတယ်
။အခုလောလောဆယ် Asian Tour ပြိုင်ပွဲမှာဝင်ကစားနေတဲ့မြန်မာတွေရောရှိလား။
well you've always still got Uzomu who plays from time
ရှိတာပေါ့ Uzomu ရှိတယ်လေသူကတော့မကြကနာဆိုသူလိုကစားနေပြီးအဓိကများသောအားဖြင့်တော့ Singapore Island Country Club မှာကောက်တီးတင်ပေးနေပြီးကျွန်တော်တို့ရဲ့ပြိုင်ပွဲတွေကတချို့ကလည်းဝင်ပြိုင်နေပါသေးတယ်သူကအသက်50ကျော်နေပြီဖြစ်ပေမဲ့လူငယ်တွေနဲ့အခုချိန်ထိပြိုင်ကစားခြင်းနဲ့စိတ်ရှိနေစေဖြစ်ပြီးရိုက်နေတော့မှပဲပြီးတော့နောက်တစ်ယောက်ကတော့လူငယ်တွေကဟိန်းစီသူပါသူကတကယ်ကစားသမားကောင်းဖြစ်ပြီးလေရစ်တဲ့ចောင်းကနေ2021မှာအောင်ခဲ့တာပါတကယ်ပါရမီရှိတဲ့လူငယ်ကစားသမားတယောက်ပါနောက်ပြီးတော့လေရစ်တဲ့ចောင်းကိုလာတဲ့တခြားတယောက်မြောက်လည်းရှိပါတယ်ဒါပေမဲ့လည်းအခုလောလောဆယ်မှာတော့မြန်မာပြည်ကဟင်းစီသူကအဓိကတယောက်ပါတ
ော့ Asian Tour ဒီအာရှပြိုင်ပွဲတွေမှာကစားဖို့အတွက်ဆိုရင်ဘာလုပ်ဖို့လိုသလဲ
So we have a qualifying tournament at the
time ကောက်ဒီပြိုင်ပွဲရာဒီမစခင်မှာလေရစ်ပြိုင်ပွဲတွေရှိပါတယ်ကျွန်တော်တို့ရဲ့အဲ့ဒီပြိုင်ပွဲတွေမှာဝင်ပြိုင်တဲ့ကစားသမား400 500လောက်ရှိတတ်ပြီးအဲ့ဒီပြိုင်ပွဲတွေကိုနှစ်ပတ်အတွင်းကျင်းပလို့ရှိပြီးတော့အဲ့ဒီကစားသမား900တဲကထိတ်ဆုံးက35ယောက်က Asian Tour ပြိုင်ပွဲတွေကိုဝင်ပြိုင်ခွင့်ရပါတယ်အဲ့ဒီ35ယောက်နဲ့ပြီးခဲ့တဲ့နှစ်ကကစားရာကောင်းပြီးဝင်ငွေအများဆုံးရတဲ့ထိတ်ဆုံးအယောက်60ကနောက်တစ်နှစ် Asian Tour မှာဝင်ပြိုင်ခွင့်ရတယ်ဒါကတော်တော်ခက်ပါတယ်မလွယ်ပါဘူး
ဟိုနိုင်ငံတိုင်းနိုင်ငံတိုင်းမှာကောက်တီးကစားတဲ့သူတွေတော်တော်များများရှိတယ်ဒီတဲကအများစုကတော့အပြော်တန်းကစားကြတာပေါ့မြန်မာနိုင်ငံမှာလည်းအဲ့လိုပဲမြန်မာနိုင်ငံကကောက်တီးကစားတဲ့သူတော်တော်များများကအပြော်တန်းကစားတဲ့သူတွေများတယ် တကယ်လို့မြန်မာတွေကဒီလိုအာရှပြိုင်ပွဲတွေမှာခြေစားကစားသမားဖြစ်နေကစားဖို့အတွက်ဆိုရင်ရောအဲ့ဒီလူတွေကိုဘယ်လိုအကြံပေးကြလဲ
I mean the first thing is they need to compete I think one of the things lacking in Burma I have to say is
ပထမဆုံးသူတို့လောကမှာကပြိုင်ပွဲတွေကစားဖို့မြန်မာနိုင်ငံမှာတခုလိုအပ်တာကတကယ်ပြိုင်ပွဲကြီးတွေနေတာပါမြန်မာနိုင်ငံမှာကောက်တီးကစားတာအများစုကလူမှုရေးရအပြော်ကစားကြတာများပါတယ်တကယ်ချင်းမိတ်ဆွေတွေကစားကြတယ်လူဖို့ကင်ဘက်တွေဒါမှမဟုတ်စီးပွားရေးမိတ်ဖက်တွေကစားကြတယ်ကောက်ကွင်းမှာတယောက်နဲ့တယောက်ပိုက်ဆံကြီးကစားကြပြီးစားကြတောက်ကြလုပ်ကြတာများတယ်ပြောဖို့ကောင်းပါတယ်ဒါပေမဲ့ပြိုင်ဆိုင်မှုအပိုင်းကနေပြောမယ်ဆိုရင်တော့တကယ်ကိုကြေးစားကောက်တီးသမားတယောက်ဖြစ်ချင်ရင်အဲ့ဒီလူတွေအနေနဲ့လေ့ကျင့်ရေးကွင်းကိုသွားနိုင်ရမယ်တရားရတာတွေကိုကုဖို့ဆရာဝန်ရှိရမယ်လေ့ကျင့်ပေးတဲ့သူရှိရမယ်ခင်မီကောက်တီးပစ္စည်းတွေရှိရမယ်ဒါပေမဲ့ဓာတ်တွေအကုန်လုံးရနိုင်သလားရှိသလားဆိုတော့ကျွန်တော်မသိပါဘူးညာတော့အဖြစ်တော့အဲ့လိုဖြစ်ချင်နေဆိုရင်ထိုင်းကိုလာကြပါလေ
ဒီကာယောဂါကြောင့်နည်းနည်းချီပြီးအတော်များများအခက်ခဲတွေကြုံပြီးရနောက်မှာအေရှန်တူပြိုင်ပွဲတွေရဲ့အခြေအနေကရောဘယ်လိုရှိပါလဲ
Well we've actually been very lucky during the two sort of pandemic hit years we are
ကျွန်တော်တို့အရန်ကန်ကောင်းပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကာယောဂါတန်ကိုနှစ်နှစ်လောက်ခံလိုက်ရတဲ့အချိန်တွေမှာကျွန်တော်တို့နောက်ွယ်ကနေအလုပ်တွေလုပ်နိုင်ခဲ့ပါတယ်။အရှိလက်ပိုင်းဒေသကနေစပွန်ဆာအသေးရောက်အောင်လုပ်နိုင်ခဲ့တယ်လို့အာရှထိုးပြိုင်ပွဲတွေမှာအမေရိကန်ဒေါ်လာတန်ခွဲကျော်တန်ဖိုးရှိတဲ့နှစ်စဉ်နောက်ထပ်ပြိုင်ပွဲအသစ်10ခုကိုနောက်ထပ်10နှစ်စာထပ်ထည့်ဖို့သဘောတူစာချုပ်ထုတ်နိုင်လိုက်ပါတယ်။နောက်ပြီးတော့ Saudi International ပြိုင်ပွဲကိုလုပ်မဲ့သူကလည်းအဲ့လိုပဲ10နှစ်စာလုပ်သွားဖို့သဘောတူထားပါတယ်။ပြီးတော့ Asia Tour ပြိုင်ပွဲတွေမှာပါနေတဲ့ပြိုင်ပွဲတွေအားလုံးကလည်းဖြည်းဖြည်းချင်းပြန်လာနေပါပြီ။သမိုင်းတစ်လျှောက်အကောင်ဆုံးနှစ်တစ်ခုဖြစ်လာနိုင်ခြင်းရှိနေပြီးဒါကတကယ်ကိုအလက်အပြောင်းပါပဲ
Okay ကိုချိုမင်းသား Thank you so much
Thank you That's okay I hope you got what you needed out of me and it was a pleasure to talk to you
Yeah I did yeah
အမှုဆောင်ရရှိချုပ်ဦးချိုမင်းတန်ကိုကိုရန်နိုင်ကဆက်သွယ်မေးမြန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီသတင်းပတ်ရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းတွေကိုမဆုမြတ်မို့တလှည့်ပြောပြပေးပါရှင
်။မြန်မာစစ်ကောင်စီကိုအပြင်းထန်ဆုံးရှုံချပြီးတော့စစ်ကောင်စီရဲ့ဝင်ငွေလမ်းကြောင်းတွေကိုဖျက်တောက်ရေးအတွက်ဆက်လက်ဖိအားပေးဖို့ G20 အစည်းအဝေးဟာအမေရိကန်နိုင်ငံသားရဲ့ဝင်ကြီးအတွက်အခွင့်အလမ်းတစ်ရပ်ဖြစ်တယ်လို့အမေရိကန်လက်ထောက်နိုင်ငံသားရဲ့ဝင်ကြီးကအင်္ဂါနေ့တုန်းကပြောကြားခဲ့ပါတယ်။နိုင်ငံသားရဲ့ဝင်ကြီးအန်တိုနီဘလင်ကင်ရဲ့အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့လက်ထောက်နိုင်ငံသားရဲ့ဝင်ကြီးဒန်နီယယ်ခရစ်တန်ဘရင့်ကအခုလိုပြောခဲ့တာပါ။ G20 အစည်းအဝေးတွေမှာမြန်မာအရေးဟာတိတိတသားဆွေးနွေးစရာကိစ္စတစ်ခုဖြစ်မယ်လို့အမေရိကန်လက်ထောက်နိုင်ငံသားရဲ့ဝင်ကြီးကပြောပါတယ်ရှင်။တရုတ်ဆောင်တင်စာဝင်းကျော်ဟာရှမ်းပြည်မြောက်ပိုင်းလက်နက်ကိုင် SSPB SSC ဌာနချုပ်ကနေအပြတ်မှာစစ်ကောင်စီကဖမ်းဆီးစစ်ဆေးတာသိရှိရတယ်လို့ SSPB SSA ဗိုလ်မှူးကြီးဆိုင်စုက VOA မြန်မာပိုင်းကိုပြောပါရယ်တင်စာဝင်းကျော်အပါအဝင်5ဦးကိုမိုင်းရဲနဲ့ကျေးသည့်အကြားခိုးရောင်တရားနာမှာမနေ့ပိုင်းကဖမ်းဆီးစစ်ဆေးမေးမြန်းခံရတာဖြစ်ပြီးတော့နောက်ဆုံးအခြေအနေကိုတော့မသိရသေးဘူးလို့သူကပြောပါရယ်တရုတ်ဆောင်တင်စာဝင်းကျော်ကိုဝဟိုင်းဒေတာဖွံ့ဖြိုးရေးမှတ်တမ်းရိုက်ကူးဖို့အတွက်အဲ့ဒီဒေတာကိုဖိတ်ခေါ်ခဲ့တာဖြစ်ပြီးတော့နိုင်ငံရေးကိစ္စ၊စီးရေးကိစ္စတွေမှာဘာမှမပါဝင်ဘူးလို့လည်းဘွန်ဟူကြီးဆိုင်းစုကပြောပါတယ်။ဒီကိစ္စအတွက်မဖမ်းဆီးသင့်ဘူးဆိုပြီးတော့ SSPB အနေနဲ့နေပြည်တော်ကိုအကူအညီတောင်းပြီးတော့ဖြည့်ရှင်းထားတယ်လို့လည်းပြောပါတယ်။မှတ်တမ်းရုပ်ရှင်ကိုဇူလိုင်လဆန်းကစတင်ရိုက်ကူးခဲ့တာဖြစ်ပြီးတော့အဲ့ဒီရိုက်ကူးရေးမှာတုံးတဲ့ဒီ SSPB စစ်ဝတ်စုံနဲ့ပဲမင်္ဂလာဆောင်ပွဲတစ်ခုကိုတင်စာဝင်းကျော်တက်ရောက်ခဲ့တာလို့ပြောပါတယ်။ပြည်ထိုင်မှာတော့ဗန္ဓာယဝင်ကြီးအပါအဝင်ထိတ်တန့်ဝင်ကြီးတချို့နှုတ်ထွက်သွားခဲ့ပေမဲ့သူ့အနေနဲ့ယာရုကနေနှုတ်ထွက်မှာမဟုတ်ဘူးလို့ဝင်ကြီးချုပ်ကပြောကြားလိုက်ပါတယ်ဝင်ကြီးချုပ်တက်ရောက်တဲ့ဒီကနေ့ပါလီမန်အစည်းအဝေးမှာဝင်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကသူ့အပေါ်ပြည်သူပေးထားတဲ့တာဝန်ကိုဆက်လက်တာဝန်ထမ်းဆောင်သွားမယ်လို့ပြောကြားခဲ့တာဖြစ်ပါတယ်ကျန်းမာရေးဝင်ကြီးဆာဂျစ်ဂျာဗစ်နဲ့ဗန္ဓာယဝင်ကြီးရီရှိဆုနက်တို့အင်္ဂါနေ့တုန်းကရုတ်တရက်ရှေ့စစ်နှောက်စစ်နှုတ်ထွက်သွားခဲ့ကြပြီးတဲ့နောက်မှာဝင်ကြီးချုပ်ကအဲ့ဒီတာဝန်နေရာတွေမှာအစားထိုးခန့်အပ်မှုတွေကိုချက်ချင်းလုပ်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာတော့ရှီကာဂိုမြို့မှာလွတ်လပ်ရေးနေ့တုန်းက9ဦးထက်မနည်းတေဆုံးအောင်ပြစ်ခတ်ခဲ့တဲ့တနက်သမားကိုအာမခံမပေးဖို့တရားသူကြီးကိုရှောက်ထားမယ်လို့ပြစ်ခတ်မှုဖြစ်တဲ့နေရာကထိတ်တန့်အစိုးရရှေ့နေကပြောပါရရှင်
ဇူလိုင်လ6ရက်နေ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မှုပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Kali နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်။ကျမကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းပါလို့ဘေးပရာဝေးကွာပြီးလူရဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.